Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ1ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32နဲ့58တို့အပြင် line meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလီမာကတောင်းယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးမှာပါ။ယူကရိန်းကနျူကလ িয়ার ဓာတ်ပစ္စည်းုံဘေးကင်းလုံခြုံရေးဆိုင်ရာဆန်းစစ်မှုတွေကို IAEA ကအစပြီးလှုပ်ဆောင်ဖို့ရှိပါတယ်။ NLD အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီး၃ဦးဖန်ထောင်တောင်ကလေးအချင်းတောင်ကနေပြတော့ဒီကနေ့ပြန်ပြီးလွှမ်းမြောက်လာပါတယ်။ဒီရင်းလင်ကားကိုဒေါ်လာ 1.8 ဘီလီယံအကူအညီပေးဖို့အတွက် IMF နဲ့ကနဦးသဘောတူညီချက်ရသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါအလိမ်ပါရင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညနားဆင်ရမယ့်ထဲမှာတော့ဒီကနေ့လွတ်ရဆေးလို့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ NLD အစိုးရလက်ထက်ကအစိုးရအဖွဲ့ဝင်ဝင်ကြီး3ဦးလည်းပါဝင်ပါတယ်။
ကျွန်တော်ကမှလွတ်တယ်ဒီနေ့မနေ့လွတ်တာတော့နိုင်ငံရေးနဲ့ပတ်သက်တဲ့ဝန်ကြီးဟောင်း၃ယောက်လွတ်တယ
်ရှင်းနေဦးအောင်သိန်းပြောသွားတာပါဒီကြောင့်ပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်ကြားပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်9000ကျော်ရိတ်ခါပြတ်တာအပောင်းဝင်ဓာတ်ဆီနဲ့ရွှေစည်းအနည်းငယ်ပြန်ကြတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြဦးအောင်ခေရဲ့မြန်မာအရေးတုံ့တက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလောဆရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကပြောပြပေးပါပါရှင်
ယူကရိန်းက Zaporizhzhia Nuclear Dahabi ဆက်ယုံကိုရောက်လာတဲ့ IAEA ရဲ့နိုင်ငံတကာအမှုဆိုင် Agency အဖွဲ့ဟာဆက်ယုံဘေးကင်းရေးနဲ့လုံခြုံရေးဆိုင်ရာဆန်းစစ်မှုတွေကိုဒီကနေ့စပြီးလှုပ်ဆောင်တော့မှာဖြစ်ပါတယ်။ဆက်ယုံကလည်း Nuclear အစိတ်အန္တရာယ်ချုပ်မှာကိုအများကစိုးရိမ်နေကြချိန်မှာပဲဆက်ယုံတဝိုက်ပြစ်ခတ်မှုတွေတိုးလာနေတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောပါတယ်
။ We are movingWe are aware of the current situation. There has been increased military activity, including this morning.
ဆိုင်ယုံဝင်ချင်းမှာစစ်ရေးလှုပ်ရှားမှုတွေတိုးလာနေပြီးဒီမနက်မှရောမိနစ်ပိုင်းလုံးကပဲပြစ်ခတ်မှုတွေရှိခဲ့ပါတယ်လို့ဆိုင်ယုံနာမှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းဆိုလှုပ်ရှားရှိတဲ့တွေကိုဆက်ပြီးလုပ်မယ်လို့လည်းပြောပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့ဒီဆိုင်ယုံကလည်းယူကရိန်းအတွက်ဖြစ်စစ်တမ်းအဓိကဖြန့်မြူးနေတာဖြစ်ပြီးဆိုင်ယုံဝင်ချင်းတဝိုက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆက်ဆွဲပစ်တင်နေကြတာလည်းဖြစ်ပါတယ်။ဆိုင်ယုံကိုသိမ်းဖို့ယူကရိန်းကသူ့တပ်တွေဆစ်လွတ်တယ်လို့ရုရှားကပြောသလိုယူကရိန်းကလည်းရုရှားတပ်တွေရဲ့ IAEA အဖွဲ့ဆိုင်ယုံကိုလမ်းမဲ့လမ်းကြောင်းကိုအမြောက်တွေနဲ့ပစ်ခတ်တယ်လို့ပြောဆိုနေတာပါ။ယူကရိန်းကနျူကလ িয়ার ဓာတ်ပစ္စည်းတွေကိုကြီးကျယ်ရတဲ့ NHO Atom အဖွဲ့ကတော့ရုရှားတွေရဲ့အမြောက်နဲ့ပြစ်ခတ်မှုကနေ Zaporizhzhia ဆက်ရုံရဲ့ဓာတ်ပေါင်းမှုတစ်ခုကိုအရေးပေါ်ကာဝေးရေးစနစ်နဲ့ပိတ်ပစ်ခဲ့ရတယ်လို့ပြောပါတယ်။ IAEA အဖွဲ့အတွက်ကနဦးလုပ်ငန်းတွေကိုရဲ့အနေငယ်ကြာလုပ်ဖို့လိုအပ်မှာဖြစ်ပြီးဒီဆက်ရုံအတွက်အများအားစောင့်ကြည့်သွားဖို့လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်း Grossi ကပြောပါတယ်။
အမေရိကန်နဲ့တင်းမာနေတဲ့ရုရှားနဲ့တရုတ်တို့အိန္ဒိယနဲ့လာအိုစ်အပါအဝင်တခြားနိုင်ငံတွေနဲ့အတူစီးရေးလေ့ကျင့်နေပါပြီ။ဒီနေ့ကနေရှေ့ဘက်ဗိုလ်တူအထိတပတ်ကြာမဲ့ Vostok 2022ပူးတွဲစီရေးလေ့ကျင့်မှုဖွင့်ပွဲဒီနေ့ကျင်းပခဲ့ပြီးယူကရိန်းစစ်နဲ့ထိုင်ဝမ်အရေးအမေရိကန်နေတဲ့တင်မာနေချင်းရုရှားနဲ့တရုတ်စီရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ပြသလိုက်တာပါရုရှားနဲ့တရုတ်စီရေးမဟာမိတ်ဖွဲ့စည်းမှုမရှိသေးခြင်းဖြစ်လာတဲ့အခုစီရေးလေ့ကျင့်မှုတွေရုရှားအနေနဲ့ယူကရိန်းကိုသွားတိုက်နေပေမဲ့အင်အားအကြီးအကျယ်ရှိနေတဲ့ကြောင်းအခုလိုကြီးမားတဲ့စီရေးလေ့ကျင့်မှုနဲ့ပြသခြင်းမုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်ရုရှားရှေ့ပြားနဲ့ဂျပန်ပင်လယ်ပြင်ကြားပြည်ကွင်း9နေရာမှာလှုပ်ပြီးဘယ်လာရုစ်တာဂျီကစ္စတန်စီးရီးယားမွန်ဂိုလီးယားနီကာရာဂွာတို့လည်းပါမယ်ဒီပူးတွဲဆစ်ဆင်မှုတွေစစ်သည် 9,000 ကျော်ပါမယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်စစ်လေယာဉ်သင်္ဘော140နဲ့စစ်လေယာဉ်60ပါဝင်လက်နက်ပေါင်း 9,000 ကျော်အသုံးပြုမဲ့ဒီစီးရေးလေ့ကျင့်မှုကိုရုရှားလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲဗိုလ်ချုပ်ကြီးဗယ်လာရီကာရာစီမော့ဖ်ကိုယ်တိုင်ကြီးကြပ်မှလို့လည်းထုတ်ပြန်ထားပါတယ်ရုရှားတာဝန်ပြည့်ဘုံကျဲလီရင်နဲ့ထပ်ဖို့စစ်လီရင်တွေပါလဲပါမဲ့ဒီပူးတွဲစစ်စင်မှာဂျပန်ပင်လယ်မြေမှာရှိနေတဲ့ရုရှားနဲ့တရုတ်ရေတပ်တွေလည်းဝင်ပါပြီးပင်လယ်စီးပွားလုပ်ငန်းကာကွယ်ရေးနဲ့ကမ်းခြေထောက်ပံ့ရေးတွေကိုပူးတွဲလေ့ကျင့်သွားမယ်လို့ဆိုပါတယ်မြန်မာအနေနဲ့တော့ရုရှားမှာအရင်ပတ်ပြီးသွားတဲ့နိုင်ငံတကာကြီးတဲ့စီးပွားအားကစားပွဲ International Army Games 2022နဲ့ပြီးခဲ့တဲ့နှစ်နှစ်ကကော့ကေးဆပ်စ်2020ပူးတွဲစစ်စင်ရေးတုန်းကပါခဲ့ပေမဲ့ဒီတစ်ခါပါဝင်မှုတော့မတွေ့ရသေးဘူးလို့စောင့်ကြည့်ကက်ကတ်သူတွေကဆိုနေပါတယ်ခင်ဗျ။အ
မေရိကန်နိုင်ငံမှာဒီနှစ်2022အတွက်လက်ခံမဲ့ဒုက္ခသည်အရေးအတွက်ဟာ သမရဂျိုးဘိုင်ဒန်တတ်မှတ်ထားတဲ့ရော့ကိုရှင်နေပြီးဒုက္ခသည်လက်ခံရေးအစီအစဉ်အတွက်ပြင်ဆင်မှုတွေလုပ်နေစေပဲလို့ရှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ ILIRS အဖွဲ့အကြီးကဲက VOE ကိုပြောပါတယ်သမရဟောင်းဒေါ်နယ်ထရမ့်မဆိုရလက်ထက်မှာအမေရိကန်ဒုက္ခသည်လက်ခံရေးအစီအစဉ်နဲ့လက်ခံခဲ့သူအရေးအတွက်အ ਨੇ ဆုံးဖြစ်ခဲ့တာပါလက်ရှိသမ္မတဂျိုးဘိုင်ဒန်ကတနစ်ကိုဒုက္ခသည်13,000ကျော်လက်ခံဖို့သတ်မှတ်ထားပေမဲ့ဇူလိုင်လအထိဒီအစီအစဉ်နဲ့ရောက်လာသူက18,000ကျော်သာရှိပါတယ်။ကမ္ဘာတလုံးအုပ်ရင်ပြောင်းရွှေ့နေထိုင်သူမကြုံစဘူးများလာချိန်မှာအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကပြင်ဆင်မှုတွေနှိပ်ကွေးနေတာကြောင့်ဖြစ်ကြောင်းဒုက္ခသည်အကူအညီပေးရေးအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲအာဖဂန်ဒုက္ခသည်9,000ကျော်နဲ့ယူကရိန်းက6,000လောက်အမေရိကန်ကိုရောက်လာတာဖြစ်ပြီးသူတို့ကိုဒုက္ခသည်ဆင်းနဲ့ထဲ့ဖို့မဟုတ်ပဲပြန်ပြည်နေရာချက်ထားရတဲ့အကူအညီပေးဖို့လုပ်နေတယ်လို့လည်းပြောပါတယ်။သမ္မတဘိုင်ဒန်ကအမေရိကန်လက်ခံမဲ့ဒုက္ခသည်အရေးအတွက်သတ်မှတ်ချက်ကိုအောက်တိုဘာ10ရက်နေ့မှာအစ်စ်ချမှတ်ဖို့ရှိပေမဲ့ကာယရောဂါဖြစ်ပေါ်မှုနဲ့နေရာချက်ထားရေးဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေရှိနေသေးပဲလို့လည်းပြောပါတယ်။အမေရိကန်မိမိလုံခြုံရေးဌာနက2021 March မှာထုတ်ပြန်တဲ့စာရင်းအရအမေရိကန်ကလက်ခံထားတဲ့မြန်မာဒုက္ခသည်ဟာ2020မှာ2012ယောက်သားရှိပြီးတော့ဒါကလက်ခံခဲ့သူစုစုပေါင်းရဲ့18ရာခိုင်နှုန်းပဲရှိတယ်လို့ဖော်ပြထားပါတယ်
။ထိုင်ဝမ်ရေးတရုတ်နဲ့တင်းမာနေချင်းအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးထိုင်ဝမ်သမ္မတနဲ့သွားတွေ့ခဲ့ပါတယ်။အရီဇိုနာပြည်နယ်အုပ်ချုပ်ရေးမှူးဒေါက်ဒူဆေအနေနဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့တိုက်ပွဲမျိုးမှာဒီနေ့တွေ့ပြီးစီးပွားရေးနဲ့ပညာရေးကိစ္စတွေပူးပေါင်းဆောင်ရွက်ဖို့အဓိကဆွေးနွေးခဲ့ကြပါတယ်။အခုလိုဆွေးနွေးရမှာထိုင်ဝမ်သမ္မတဆိုင်ကအခုချိန်ဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ပိုရေးပါလာတာကိုအခုလိုရှင်းပြပါတယ
်။經濟挑戰我们期待和美国携手强化半导体及高科技领域的合作，打造更安全。
အနာရှင်တွေချက်ထွင်လာခြင်းနဲ့ကိုဗစ်ကမ္ဘာကရောဂါနောက်ပိုင်းစီးပွားရေးဆင်ခေါ်မှုတွေများလာခြင်းမှာထိုင်ဝမ်အနေနဲ့အမေရိကန်နဲ့တပိုင်းလက်ကူပစ္စည်းနဲ့တခြားနည်းပညာဆင်မြင်ဆက်မှုလုပ်ငန်းတွေမှာပုံမပူပေါင်းဆောင်ရွက်လို့လည်းပူအနေရဲ့ကင်းပြီးပူအားကောင်းတဲ့ထောက်ပံ့ရေးကွင်းစံနဲ့အတူကွန်ပျူတာချစ်ပ်အပြားတွေဒီမိုကရေစီနည်းကြအတူပေါင်းထုတ်လုပ်ဖို့နောက်ဒီမိုကရေစီမဟာမိတ်တွေရဲ့အကျိုးစီးပွားကာကွယ်ဆောင်ရှောက်ဖို့နဲ့ပူတာယာဝါပြောင်းမှုတိဆောက်သွားဖို့ပါလို့ပြောသားတာပါ။အရီဇိုနာပြည်နယ်အုပ်ချုပ်ရေးမှူးဒူဆေကလည်းတကမ္ဘာလုံးအတွက်ဒီတပိုင်းလက်ကူပစ္စည်းထုတ်လုပ်မှုမှာအရီဇိုနာနဲ့ထိုင်ဝမ်တို့ကဥဆောင်နေကြတာဖြစ်တဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုကဒီဆက်မှုကဏ္ဍမှာအကြီးအမားဆုံးဖြစ်တယ်လို့ပြောခဲ့ပါလေ။ဒါအပြင်ထိုင်ဝမ်နဲ့ပုံမှန်ပူးပေါင်းဆောင်ရွက်တန်တိတန်ချတာတဲ့အနေနဲ့ပြီးခဲ့တဲ့လကပဲထိုင်ဝမ်မှာပထမဆုံးအရီဇိုနာပြည်နယ်ဆိုင်ရာကွန်သွေးရုံးဖွင့်ရေးဥပဒေကိုလက်မှတ်ထိုးပြဋ္ဌာန်းပေးနိုင်ခဲ့တယ်လို့လည်းအုပ်ချုပ်ရေးမှူးဒူဆေကဆက်ရှင်းပြခဲ့ပါတယ်ခင်ဗျာ။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1905အနီးလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။ဗီအိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုအလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးတာခံခဲ့ရတဲ့ကျင်းပြည်နယ်ရင်းကအစိုးရအဖွဲ့ဝင်ဝန်ကြီး3ဦးဒီကနေ့ဖမ်းအမ်းတာဝန်လေးအချင်းတောင်ကနေပြန်ပြီးလွတ်မြောက်လာတယ်လို့သူတို့အမှုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေက VOE ကိုအတည်ပြုပါတယ်။ကျင်းပြည်နယ်လူမှုရေးဝန်ကြီးဟောင်းဦးဘိုဝေမောင်ပို့တိုင်းရင်းသားရဲဝန်ကြီးဟောင်းခွန်မျိုးတင့်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနဝန်ကြီးဟောင်းဦးမင်းကိုခိုင်တို့3ဦးဖြစ်ပါတယ်။သူတို့ကိုအများပြည်သူတင်းရင်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်လှုံ့ဆော်မှုရစစကြီးပုံမှန်95ခါဝင်းနဲ့ဖမ်းနာခံခဲ့ရပြီးတော့ထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်တာခံရတယ်လို့ဒါအပြင်18လကြာခံပြီးတော့ချုပ်ရက်နဲ့လွတ်မြောက်လာတယ်လို့ရှေ့နေဦးအောင်သိန်းကပြောပါတယ်စစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်း NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်အများပြဖမ်းခံရတာဖြစ်ပြီးအများစုကိုတက်မတော်ပြုတ်ကွင်းအောင်စီးယုံနှုံဆော်မှု95ကကြီးနဲ့အများပြည်သူတင်းရင်အေးချမ်းမှုပြက်ပြန်းအောင်နှုံဆော်မှုရစစကြီးပုံမှန်95ခါဝင်းနဲ့စစ်ကောင်စီဘက်ကတရားစွဲတာဖြစ်ပါတယ်အဖမ်းခံတဲ့ NLD ဖွဲ့ဝင်650ကျော်ရှိပြီး900လောက်အချင်းတောင်နဲ့ကျန်နေသေးတယ်လို့ NLD တာဝန်ရှိသူတွေဒီနှစ်ဆန်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အဖမ်းခံသူတွေတဲ့ကင်းပြင်းနဲ့ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်လည်းပေါင်းပြီးရွေးကောက်ပွဲမဲမတမမှုဖြစ်အောင်လုပ်တယ်ဆိုတဲ့အမှုအပါအဝင်အမှုမျိုးစုံနဲ့ထောင်နဲ့အနှစ်80လောက်ပြစ်ဒဏ်ချမှတ်တာကိုခံနေရပါတယ်
။နောက်အဖမ်းခံခဲ့ရတဲ့ Ranger လှစီဒုက္ခတဲ့ခနူးကတော့စစ်ကူရင်သေဆုံးခဲ့ရပါတယ်။ARI တိုင်းဖြတ်ဖို့မြို့ကရကြီးကျွန်းခေါ်ခတ်တာကျွန်းနီဩဂတ်စ်လ29ရက်နေ့ညကဖမ်းဆီးခံရတဲ့လှစီပြည်ရ ेंजर ဒုက္ခသည်65ဦးတည်းကဒီခနှုတ်ကလန်ကီးမှာအစာရေစာပြက်လက်တာကျမ်းမာရေးအခြေအနေဆိုရတာတွေကြောင့်စေဝါကုသပေးနေတဲ့အချိန်တည်ဆုံသွားခဲ့တယ်လို့ဒီနေ့ထုတ်မြန်မာလင်းသတင်းစာမှာဖော်ပြလိုက်ပါတယ် အမျိုးသား၃ဦးနဲ့မျိုးသမီး၄ဦးသေဆုံးသွားပြီးကျန်၆ဦးကိုလည်းဆက်လက်ဆေးဝါးကုသပေးနေတယ်လို့သတင်းစာမှာဖော်ပြထားပါတယ်။ခိုးဝင်လာသူတွေကိုစစ်တွေမြို့ကနေပသိမ်မြို့ကိုတည်ဆောင်ပေးလာသူ၄ယောက်နဲ့အတူဒီခိုးဝင်လာသူ65ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခဲ့တဲ့သူတွေထဲမှာအမျိုးသမီး29ဦးလည်းပါဝင်နေပါတယ်။မြမအလင်းသတင်းစာမှာတော့ဖမ်းဆီးရမိတဲ့လှေပြေးလှေစီးပြေးဒုက္ခသည်တွေကိုခိုးဝင်ဘင်္ဂါလီတွေဖြစ်တုံ့နှုံပြီးစစ်တွေမြို့မှာဈေးစစ်ကန်းကခေါ်ခဲ့တာလို့យေတာထားပါတယ်။ Ranger ဆိုတဲ့အမည်ကိုတော့စစ်ကောင်စီကအသိမှတ်ပြုခြင်းမရှိပါဘူးခင်ဗျာ
။စီးပွားရေးအချက်တဲကျုံရတဲ့ဒေသလင်္ကာနိုင်ငံကိုအကူအညီပေးဖို့အတွက်လင်းနစ်တာကာလအတွင်းဒေါ်လာ 2.9 ဘီလီယံထောက်ပံ့သွားဖို့နှစ်ဖက်ကနဦးသဘောအဆင့်သဘောတူညီချက်ရထားတယ်လို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF ကစက်တင်ဘာ1ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။အခုလိုကနဦးဆင့်သဘောတူညီချက်ကနေ IMF ရဲ့စီမံခန့်ခွဲနဲ့အမှုဆောင်ဖို့အဖွဲ့အတည်ပြုချက်ကိုရယူရမယ်လို့သတိလင်္ကာကိုရောက်နေတဲ့ IMF ကိုယ်စားလှယ်အဖွဲ့ကပြောပါတယ်။နိုင်ငံခြားငွေပြတ်တောက်ပြီးလောင်စာဆီဆေးဝါးနဲ့အစားအစာလိုမျိုးအဓိကကုန်တွေရှားပါနေပြီးစီးပွားရေးအကျက်တဲအဆိုးဆုံးကျုံနေရတဲ့သတိလင်္ကာကအခုနှစ်မှာနိုင်ငံခြားကိုပြန်ဆက်မယ်ဒေါ်လာ9ဘီလီယံနီးပါးအတွက်ပေးချေဖို့ဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။သတိလင်္ကာနိုင်ငံမှာနိုင်ငံခြားကျွေးမီဒေါ်လာ58ဘီလီယံကျော်ရှိနေပြီး2028မတိုင်ခင်ဒေါ်လာ28ဘီလီယံကိုပေးဆက်မှာလည်းဖြစ်ပါတယ
်။မလေးရှားဝန်ကြီးချုပ်ဟောင်းနာချက်ဘရဆာရဲ့စနီးကတော့အဂတိမှုနဲ့ထောင်စနစ်ကျသွားပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာချက်ဘရဆာရဲ့စနီးရော့စ်မန်မန်ဆာကိုဆိုရကန်ထရိုက်တွေအဂတိလိုက်စားတယ်ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားတရားဝန်ကနေဒီနေ့စက်တင်ဘာ1ရက်နေ့မှာထောင်ဒဏ်စနစ်ပြစ်ဒဏ်ချမှတ်လိုက်တာပါ။ပြီးခဲ့တဲ့ရက်ပိုင်းကပဲခင်မုန်းဖြစ်တဲ့မလေးရှားဝန်ကြီးချုပ်ကလည်းအဂတိလိုက်စားမှုနဲ့မလေးတရားဝန်ကနေထောင်ဒဏ်အဖြစ်ပေးခဲ့တာပါ။ရက်စမာအနေနဲ့အဂတိလိုက်စားမှုတုံမှုတွေမလေးရှားရန်ကင်ငွေသန်း990အမေရိကန်ဒေါ်လာဖြင့်သန်း200ကျော်ပေးဖို့ငွေတန်းလဲချမှတ်လိုက်တယ်လို့မလေးရှားကွာလာလမ်ပူမြို့ကအထက်တရားရုံးတရားသူကြီးမိုဟာမက်ဆိုင်နီမလန်ကအမိန့်ချမှတ်ခဲ့ပါတယ်ရက်စမာကိုဆိုင်းငံ့ထောင်တန်းတရားသူကြီးကခွင့်ပေးခဲ့တာကြောင့်ဒီနေ့မှာတော့သူထောင်ကိုမသွားရသေးပါဘူးသူ့အနေနဲ့အထက်တရားရုံးနှစ်ခုမှာပြန်ပြီးအယူခံယူပိုင်권လဲရှိနေပါတယ်တရားရုံးမှာတော့ရက်စမာဟာအဝါရောက်မလေးရှားရိုးရာအမျိုးသမီးဝတ်စံကိုဝတ်စင်ထားပါတယ်ခင
်ဗျ
ကျန်တာပြည်ရဲ့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုတော့ရန်ကုန်ကလာတဲ့သတင်းပေးပို့ချက်တစ်ခုနဲ့စာချင်ပါတယ်လုံရက်စေးလို့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေတဲ့ NLD အစိုးရလက်ထက်ကကရင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီးသုံးဦးလည်းပါဝင်ပါတယ်။ဒီသတင်းကိုပြောပြပေးပါမယ်။ဒီကနေ့ကရင်ပြည်နယ်ဖအံတောင်ကလေးအကျဉ်းတောင်နဲ့ဘေးအကျဉ်းတောင်တွေကနေလုံရက်စေးလို့လွတ်မြောက်လာသူတွေထဲမှာ NLD အစိုးရလက်ထက်ကကရင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီးသုံးဦးနဲ့အတူနိုင်ငံရေးအကျဉ်းသားတချို့ပါဝင်ပါတယ်။တမရော်ပြိုကွဲအောင်လှုပ်ဆော်လှုပ်ဆောင်မှုလူစုလူဝေးဖြစ်စေမှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုစတဲ့အမှုတွေနဲ့ဖန်ဆီးခံခဲ့ရသူတွေဖြစ်ပါတယ်။လွတ်မြောက်လာသူတွေနဲ့ပတ်သက်တဲ့ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်အင်ဂျင်နိုင်ကပြောပြပေးမှာပါရှင်
။ဒီကနေ့မနေ့ပိုင်းလွတ်မြောက်လာတဲ့လွတ်ရက်စစ်အကျဉ်းသားတွေထဲမှာ NLD အစိုးရလက်ထက်ကကရင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီးဟောင်း၃ဦးဖြစ်တဲ့ပအိုတိုင်းသားရေးရဝင်ကြီးခွန်မျိုးတင်းလူဝေမှုကြီးကြပ်ရေးပြည်သူ့အင်အားဌာနဝင်ကြီးဦးမင်းကိုခိုင်နဲ့လူမှုရေးဝန်ကြီးစောဘိုဘိုဝေမောင်တို့လည်းပါဝင်ပါတယ်။သူတို့ဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြားအောင်လှုပ်ဆောင်မှုလှုပ်ဆောင်မှုရာစသက်ကြီးပုံမှ905ခါခွေနဲ့ဖမ်းဆီးခံခဲ့ရသူတွေဖြစ်တဲ့အကြောင်းသူတို့အမှုကိုလိုက်ပါဆောင်ရွက်ပေးတဲ့ရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ
်။ဒီနေ့ခုနကွဲမှာလွတ်တယ်။အဲ့ဒီမှာကဟောလေဘိုဘိုဝေမောင်နောက်တစ်ခါဦးခွန်မျိုးတင်နောက်ဦးမင်းကိုခိုင်ဘုံရလွတ်တာပေါ့နော်ငါငါခောက်ကွေးနဲ့ဆွဲခါတာလေပြီးတော့ဟိုနှစ်နှစ်ချတယ်ဟိုချိုးရင်းနဲ့လွတ်တော့ဆစ်ဆစ်လာကြခါတာပေါ့နော်ဟုတ်တယ်ဖာန်တောင်းอ่ะတော့ဒီနေ့မနေ့လွတ်တာတော့အခြားသူရောသူနိုင်ငံရေးနဲ့ပတ်သက်တဲ့ဝန်ကြီးဟောင်းသုံးယောက်လွတ်တယ်လို့ပဲခင်ဗျားရှိလမ်းအကြောင်းပြတာလေ
စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအပြင်ဝန်ကြီးတွေနဲ့ NLD အဖွဲ့ဝင်တွေအများအပြားကိုဖမ်းဆီးခဲ့ပါတယ်။အများစုကိုတက်မတော်ပြုတ်ကွဲအောင်စီယုံလှုံ့ဆော်မှု905ကကြီးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှ905ခါခွဲတို့နဲ့စစ်ကောင်စီဘက်ကတရားစွဲဆိုခဲ့တာပါ။ အာနာသိမ်းကြီးနောက်ပိုင်းအဖမ်းခံရတဲ့ NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်ဟာအချင်းတောင်ထဲမှာကျန်နေသေးတဲ့အကြောင်း NLD တာဝန်ရှိသူတွေဒီနှစ်ဆန်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြန်လည်လွတ်မြောက်လာတဲ့အထက်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်တို့ပါဝင်ခြင်းမရှိပါဘူး။ဒေါ်နန်းခင်ထွေးမြင့်ကိုရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လှုပ်ဆောင်နေဆိုတဲ့အမှုအပါဝင်အမှုမျိုးစုံနဲ့ထောင်ဒဏ်180လောက်ပြစ်ဒဏ်ချမှတ်ထားတာပါဒီကနေ့မနေ့ပိုင်းဗိတ်အကျဉ်းထောင်မှာလဲလွတ်ရက်စစ်အကျဉ်းသားတွေတဲ့နိုင်ငံရေးပြစ်မှုနဲ့ထောင်ဒဏ်ချခံခဲ့ရသူတချို့လွတ်ရက်စစ်လို့လွတ်ခဲ့ပါတယ်အကျဉ်းသား25ဦးလွတ်လာရမှာနိုင်ငံရေးပုံမှန်နဲ့အကျဉ်းချခံထားရသူအမျိုးသား18ဦးအမျိုးသမီး2ဦးစုစုပေါင်း19ဦးလွတ်မြောက်လာတယ်လို့အကျဉ်းသားတွေအရေးကူညီဆောင်ရွက်ပေးသူတအူက VOA ကိုအတည်ပြုပါတယ
်။ယောက်ျားလေး18ယောက်ကဒီနိုင်ငံရေးအကျဉ်းသားပေါ့နော်။နောက်ထပ်မိန်းကလေးတယောက်ကလည်းနိုင်ငံရေးအကျဉ်းသူပေါ့နော်။သူတို့19ယောက်အမှုတွဲပေါ့နော်။19ယောက်လောက်တပြိုင်တည်းဖမ်းခံရတယ်။တရားထံဖမ်းခံရတယ်ပြီးတော့ပုံမတစ်ခုပုံမ55ကကြီးရဲ့တက်လီ5ရဲ့ဆွဲပြီးတော့ဒီထောက်ခံနဲ့နှင်းချခံရတယ်ပေါ့နော်။ဒီနေ့လွတ်လာတာကတော့25ဦး။အဲ့ထက်မှာကျွန်တော်တို့ဒီယောက်ျားလေး19ဆက်ရှိဦးကတော့ကျွန်တော်တို့ဒီ55တက်လင်5လည်းဖြစ်တယ်နောက်ထပ်အချင်းသူတယောက်ကတော့မိန်းကလေး4ယောက်မှာတယောက်ကတော့ဒီ55တက်လင်5လည်းပေါ့နော်ဟုတ်အဲ့ဒါပါစုစုပေါင်းတော့19ယောက်ပါမှာဟုတ်ဒီနေ့လောလာတဲ့နိုင်ငံအခြေသားပါဟုတ
်ဘိတ်အချင်းထောင်ကလွတ်မြောက်လာသူအများစုဟာတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှ905ကကြီးနဲ့လူစုလူဝေးဖြစ်စေမှုပုံမှ145စတဲ့အမှုတွေနဲ့ထောင်ဒဏ်တွေချမှတ်ခံခဲ့ရတာပါနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP စီးရင်အရာဆီယာနာသိန်းနဲ့ဖေဖော်ဝါရီလကစလို့ဒီနှစ်ဩဂုတ်လ31ရက်နေ့အထိဖမ်းဆီးခံခဲ့ရသူ1000ကျော်ကျော်ရှိပြီးပြစ်ဒဏ်စီးရင်ခံထားရသူအပါအဝင်လက်ရှိထိန်းသိမ်းခံရသူ12000ကျော်ရှိပါတယ်။ပြန်လည်လွတ်မြောက်လာသူစုစုပေါင်းတော့3085ယောက်ရှိပါတယ်။ဆီယာနာသိန်းမှုကိုစန့်ကျင်လှုပ်ရှားမှုမှပါဝင်ခဲ့တာကြောင့်တည်ဆုံးခဲ့ရတဲ့လူပေါင်းအရေးအတွက်ကတော့2200ကျော်ရှိနေပါတယ်စစ်ကောင်စီဘက်ကတော့ APP ရဲ့စီးရင်တွေဟာချဲကားထားတယ်ဆိုပြီးငင်းဆိုလေးရှိပါတယ်ရှင
်နိုင်ငံရေးအကျဉ်းသားတို့ဒီကနေ့ပြန်လွတ်တဲ့အကြောင်းမင်းဂျန်နံပြောပြပေးသွားတာပါဒီအတော်တွင်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံရပြီးနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုနဲ့အမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဟောင်းဦးစိုးဝင်းကိုဒီကနေ့ရုံးထုတ်တယ်လို့သိရပါဗျ။တချိန်ထဲမှာပဲမြန်မာစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူထိုရုခူဘိုတာရဲ့ဒုတိယအကြိမ်မြောက်ရုံးချင်းကိုတော့မူလကအင်္ဂါနေ့ကိုတတ်မှတ်ထားရကနေစက်တင်ဘာ6ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံဆိုင်ရာဗီတီရှာတပ်အမတ်ကြီးဟောင်းဗီကီဘိုးမတ်နဲ့ခင်မွန်းဖြစ်သူဦးထိန်လင်းတို့ကိုတော့လာမယ့်စက်တင်ဘာ6ရက်နေ့မှာရုံးထုတ်မယ်လို့သိရပါတယ်။တပ်မတ်ကြီးဟောင်းဘိုးမန်ကိုပြည်တွင်းမှာနေထိုင်တဲ့နိုင်ငံသားတွေလိုက်နာရမယ့်ဥပဒေနဲ့အညီနေထိုင်ဖို့ပြက်ကွက်မှုနဲ့စစ်ဆေးနေတာဖြစ်တယ်လို့မြန်မာစစ်ကောင်စီကပြောဆိုထားပါတယ်ရှင်။ VOA ကနေကြားတာပြည်နယ်ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကြားပြည်နယ်ဘက်ကအခြေအနေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်။ကြားပြည်နယ်ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းမှာစစ်ဘေးဒုက္ခသည်9000လောက်ရှိပြီးမိုးရာသီလမ်းပန်းဆက်သွယ်ရေးခက်ခဲတာအလူရှင်မရှိတာဖုန်းလိုင်းပြတ်တောက်တာတွေကြောင့်ကူညီထောက်ပံ့ရေးအခက်အခဲတွေရင်ဆိုင်နေရပြီးရိခါပြတ်တောက်နေတာလည်း2လလောက်ရှိနေသည်လို့ကူညီပေးနေသူတွေကပြောပါရယ်ဖရူဆိုမျိုးကဒုက္ခသည်တွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမှတ်ယူတန်စင်ကပြောပြပေးမှာပါရှင
်ဖရူဆိုမျိုးနဲ့အနောက်ဘက်ကြားပြည်နယ်ကီယင်နီနဲ့ရှမ်းပြည်တောင်ပိုင်းကနေစစ်ပီးရှောင်ရောက်လာသူ9300ကျော်လောက်ရှိတယ်ဆိုပြီးတော့အကူအညီပေးသူတွေကပြောပါရယ်အများစုကယာယီတဲထိုးပြီးတော့နေကြရတယ်လို့တချို့ကလည်းအသည့်အိမ်တွေမှာကပ်နေရတာတွေရှိပါသေးတယ်
ကျွန်တော်လက်ဆက်တည်းရေးခဲ့ရတယ်။သူဆိုနောက်ဖက်ဆောင်တော့နော်။လာလာကြတော့လာကျွန်တော်တို့ဟိုကပြောလို့မျိုးဖုန်းလိုင်းတက်သမှုတွေလည်းတဲ့ internet ဆက်သူဆက်ဆက်မှုတွေလည်းမရှိတော့နော်။ဟိုဒီနောက်ဖက်ချမ်းမှာဆစ်ဆောင်နေတယ်ဆိုတော့ဆစ်ဆောင်နေရှိလားဆိုတာတော့မသိဘဲအနေထားမျိုးတွေလည်းရှိတော့ပေါ့နော်။အဲ့လိုကြာကျွန်တော်ဒီခါပြက်လက်မှုတွေလည်းဟိုကလည်းမျိုးနောက်ကြပြီးတော့ဆန့်ခဲ့တာတွေလည်းဖြစ်တော့ဗောအဲ့လိုမျိုးအနေထားလို့ရှိ
ဒုက္ခတွေတွေကိုကုညီဆောင်ရှောက်နေသူတယောက်ကပြောပြသွားတာပါဆစ်ဆောင်သူတွေမှာအခြေခံစားတောင်းနိုင်ဖို့ခက်ခဲတာနောက်ဆက်တွဲကျန်းမာရေးချိုးတက်တာတွေကြောင့်မိုးတွင်းကာလမှာအဖြစ်များတဲ့ရာသီတုပ်ကွေးလိုမျိုးရောဂါမျိုးတွေကိုခံနိုင်ဖို့ခက်ခဲနေတယ်ဆိုပြီးတော့ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်ကုညီဆောင်ရှောက်ရေးကော်မတီရဲ့တာဝန်ရှိသူတယောက်ကပြောပါသေး
လူဦးရေများပြီးတော့ဆွတ်ဆောင်နေပြီးရွာကြီးတဲ့ရွာတွေလောက်ပေါ့နော်ဆေးရုံစီကန်းရှိတဲ့နေရာလောက်ပဲဆံဝင်နေရာလည်းရှိတယ်လေနော်နည်းနည်းနေဆိုနေပြားခတ်တဲ့နေရာတွေမှာကျတော့ဆံဝင်ဆံမနေရှိတဲ့အတွက်ဇမ္မာကြီးအခြေအနေရတော့သူတို့ကတော့ပြီးတော့တော့ဆိုးွားတာတွေရှိတယ်အဓိကကလေးငယ်လည်းငါကိုယ်တဲတွေရဲ့အဟာရပြေးွားလာမရှိတဲ့ဟာတွေလည်းရှိတဲ့ခါကျတော့ဒီလိုမျိုးတွေ့ရတီတော့ကြွေချက်လာတဲ့ခါမှာသူတို့မခံနိုင်နဲ့အဲ့ဒီအနေထားမျိုးတွေလည်းဖြစ်တာတွေလည်းကျွန်တော်ကြားရတာပေါ့နော်
စစ်ကောက်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာအပြန်အလှန်ပြစ်ခတ်မှုတွေကြိုကြားကြိုကြားရှိနေလို့နေအိမ်ဆွန့်ခွာဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့စစ်ဘေးရှောင်သူတွေမှာတနှစ်ကျော်ကြာလာချိန်မှာတော့သူတို့ရဲ့လိုအပ်ချက်တွေကိုရေရှည်ထောက်ပံ့နိုင်ရတဲ့အခက်အခဲတွေရှိလာပါလေ။ကိုယ်နေရေးစီပြန်ပြီးတော့တောင်ယာစိုက်ပျိုးရေးလုပ်ကိုင်နိုင်မှုကလည်းမျောလင်းချက်တွေဝေးနေသေးတယ်ဆိုပြီးတော့ကုလီဆောင်ရှောက်ပေးနေသူတယောက်ကပြောပါသေး
။တနှစ်ကျော်သွားပြီဖြစ်တဲ့အတွက်သူတို့တွေဆိုမပြန်နိုင်သေးနော်။ပြန်ပြီးတော့တောင်ယာတွေလည်းမထူနိုင်တဲ့အနေထားတွေလေအဲ့ဒီတော့ဘာသူတို့လည်းဟိုငါအရင်လောက်ထားတဲ့ဟာလေးနဲ့သူတို့လည်းဟိုမလုံလောက်ဘူးကလည်းခါတစ်ခါလုံလောက်မှုရှိတဲ့ခါကျရင်တော့သူတို့ဖြစ်ဆက်ပြီးစားတာတွေပေါ့ဒါမဲ့ဒီနေ့လည်းတော်သွားပြီဖြစ်တဲ့အတွက်သူတို့ပါလာတယ်လည်းကုန်ပြီလေနော်ဟိုငါပြန်လုံမယ်ဆိုလည်းမရတော့ဘူးနော်အမေထားအဲ့လိုမျိုးတွေဖြစ်ကုန်တော့ခုနောက်ပိုင်းဆိုပို့ပြီးတော့ခက်ခဲလာတယ်လို့ပြောရမှာပေါ့နော်အရင်ပဲ
စေဘေးရှောင်ဒုက္ခသည်တွေထဲမှာခလေးငယ်တွေနဲ့ကိုဝန်ဆောင်အမျိုးသမီးတွေအသက်ကြီးသူအများစုလည်းပါဝင်နေတာပါကျန်းမာရေးစောင့်ရှောက်ပေးဖို့နဲ့ရိတ်ခါအခက်ခဲကြောင့်အလှူရှင်တွေလိုအပ်နေတယ်လို့ဆက်သွယ်ရေးပြတ်တောက်မှုကလည်းအဓိကရင်ဆိုင်နေရတဲ့အခက်ခဲဖြစ်တဲ့အကြောင်းကုညီစောင့်ရှောက်ရေးစောင့်ရွက်ပေးနေသူတွေကပြောပါလေရှင်
ဖရူဆိုမျိုးနဲ့အနောက်ခြမ်းကစစ်ပေးဒုက္ခတွေရိရိတ်ခါပြန်ဆက်သွယ်ရေးပြတ်တောက်မှုအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းမှတ်ဤတန်းစင်ပြောပြပေးခဲ့တာပါတစ်ဆက်သေးပါပဲရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းနှောင်ချိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားတာကြောင့်ရွာ900လောက်ကဒေသခံပြည်သူ800ကျော်လောက်နေရပ်ဆွန့်ခွာတင်းရှောင်နေရပါတယ်။ဒီလိုစစ်ရှောင်နေရတပတ်ကျော်ကြာလာပေမဲ့လည်းနှစ်ဖက်တပ်တွေကြားစစ်ရေးတင်းမာနေစေမို့နေရပ်မပြတ်နိုင်ပဲဖုန်ကြီးကျောင်းတွေမှာခိုးလုံနေကြရပါတယ်။နှောင်ချိုမြို့နယ်ကစစ်ပြေးဒုက္ခသည်တွေအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုငင်းညာပြပြပေးပါရှင်။
ဩဂုတ်လ24ရက်နေ့လောက်ခရဲကနောင်ချိုမြို့နယ်အတွင်းမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်ဖက်ကလေကြောင်းကပါပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးကျေးရွာ9ရွာကပြည်သူတွေဟာနေရက်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုကူညီနေသူတူက VOA ကိုအခုလိုပြောပါတယ
်တပါတော့တွားနေရကတော့စစ်ရှောင်ကတော့အိမ်ထောင်စုနေရာဆိုတဲ့လူကြီးကတော့600ကျော်တထောင်ဝန်းကျင်ရှိမှာစကန်တခုမှာ900ကျော်တယ်နောက်ထပ်စကန်တခုကလူဦးရေတော့မရတော့အိမ်ထောင်စုတော့36ရှိတယ်ဒီတစ်ရက်နဲ့ရက်တော့နောက်ထပ်စကန်တခုထပ်တိုးပဲ
လောလောဆယ်မှာတော့စစ်ရှောင်တွေဟာဒိုးပင်ရွာဟုတ်ခုံရွာနဲ့ကလားခွဲရွာကဖုန်ကြီးကျောင်းတွေမှာခိုးလုံနေရပြီးတော့တိမ်းရှောင်လာတဲ့ရွာတွေကတော့ကြောင်မဲမြို့နယ်အဆက်ကလုံခန်းကြံကင်းနားခါစတဲ့ကြီးရွာတွေလည်းပါဝင်ပါတယ်ဒေသခံတွေတိမ်းရှောင်လာရတဲ့အခြေအနေကိုစစ်ရှောင်အမျိုးသမီးတူကအခုလိုပြောပါတယ
်။တနက်ကလာ22ရက်နေ့ကစစ်ကောင်စီကရွာပြင်းထားမှရှိတယ်။ဒီကတားပြောက်ကတော့တက်သွားတာပေါ့နော်။23ရက်နေ့မှလောင်းပြီးတော့24ရက်နေ့မနေ့ကျောင်းချင်းတင်းတရားမှာလို့ရှာ။ချင်းတင်းတရားမှာလည်းအချိန်မှခုန်ကြီးကြောက်ရတဲ့အချိန်မှလက်မကြီးကိုထုပြီးတော့အမှတိုက်ပွဲဆောက်ရတယ်တနက်ကညခုနော်လေ။တိုက်ပွဲဆောက်ပြီးတဲ့ခါကျတော့မှတော့ပြေးပြီးခုန်ခုန်နဲ့ရောက်ခံပြီးကြတော့စကီးလာလေးရှာ။အဲ့လိုနေနေလာပါလားတလကွေးနေစားချသွားဟိုကြက်တလကွေးနာကျန်ကုန်းတမူလုံခံဆန်ကင်းတော့ပြောပြရဲကျွန်မတို့ကိုရရှိပြီရှာရှောင်းတော့လေခေါ်တော့ပြင်းမာနေလေဆရာရပြန်လို့အဆင်ပြေလို့လို့ရှာ
နောင်ချိုမြို့နယ်ဒိုးပင်ဖုန်ကြီးเจ้าမှာခိုလုံနေတဲ့ဒေသခံတချို့ကတော့ဗုဒ္ဓဘူးနေ့ညနေကနေရက်ပြန်သွားကြပါတယ်ဒါပေမဲ့လည်းစီရေးတင်းမာနေတဲ့အခြေအနေနဲ့တိုက်ပွဲတွေဆက်ဖြစ်နိုင်တဲ့အခြေအနေတွေကြောင့်စိုးရိမ်ပြီးတချို့ပြန်လာကြတယ်လို့စစ်ဘေးရှောင်တူဦးကပြောပါတယ်
မင်းရမရပြကြတော့မယ်။ဌာနရဲ့ပေါ်တယ်။တုံးကြတယ်ပတ်သက်မရှိအောင်အနှားလိုက်ကြတယ်၊ရဲနှုတ်ကြတယ်ဆိုတာပြန်လာကြတော့ဒီနေ့ကတော့စစ်တိုင်းနဲ့အစီအစဉ်ဖြစ်ရဆိုတော့ပြန်လာကြတဲ့တုပ်ပိုးကြီး။ရွာသားတွေကလည်းသူတို့အင်းနာမှာအဲ့လိုမျိုးစစ်တပ်တွေတွေ့ရဆိုတော့မနေရဘူးတော့ပြန်လာတာပေါ့
။လက်ရှိဒိုးပင်ဖုန်ကြီးเจ้าမှာစစ်ဆောင်900ခန့်၊ဟိုခိုဖုန်ကြီးเจ้าမှာ200ကျော်နဲ့ကလားကွဲဖုန်ကြီးเจ้าမှာ140ကျော်လောက်ခိုးလုံနေတာပါ။စစ်ဘေးဒုက္ခသည်တွေကိုတော့နိုင်ငံတကာအဖွဲ့အစည်းတွေဒေတာတွင်လူမှုကူညီရေးအသင်းတွေအပြင်ဖုန်ကြီးကျောင်းနဲ့ဒေတာကန်တွေကဝိုင်းဝန်းထောက်ပံ့ထားပါတယ်။လောလောဆယ်တော့စားတောက်နေထိုင်ရက်တည်ရေးအဆင်ပြေပေမဲ့ရေရှည်မှာအခက်အခဲရှိနိုင်တယ်လို့လည်းပြောကြပါတယ်။ဒေတာတွင်မီဒီယာတွေမှာတော့ဩဂုတ်လ29ရက်နေ့မှာကုန်းတမော့ရွာအနီးမှာစစ်ကောင်စီနဲ့ PDF တွေအကြားတနိုင်ကျော်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ 30ရက်နေ့မှာလဲစစ်ကောင်စီစစ်ကြောင်းကိုဒေသခံတပ်တွေကမိုင်းခွဲတိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပွားတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။နောင်ကျိုတိုက်ပွဲတွေကြောင့်ဒေသခံ800ကျော်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့သတင်းကိုကိုငင်းချန်ကပြောကြားပေးခဲ့တာပါ။အခုတခါတော့စားတောက်ကုံစည်းနှုံးတွေတက်နေစေဖြစ်နေပေမဲ့ဓာတ်ဆီစည်းနဲ့ရွှေစည်းကတော့အနည်းငယ်ပြန်ကျလာတဲ့သတင်းပြောပြပေးပါမယ်။နိုင်ငံသား၃ဝင်ကြီးကြပ်မှုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဈေးကွက်ထဲကိုအမေရိကန်ဒေါ်လာတန်း200ထောက်ပံ့ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ပြီးဒီကနေ့မြန်မာနိုင်ငံမှာဓာတ်ဆီတကလန်ကိုကျပ်200လောက်ပြန်ကျသွားပါတယ်။အလားတူပဲတစ်ကျပ်သားကို35သိန်းအထိတက်ခဲ့တဲ့ရွှေဈေးကလည်း31သိန်းကိုပြန်ဆင်းလာပါတယ်။ဒါပေမဲ့အခြေခံလူသုံးကုန်တွေနဲ့စားသောက်ကုန်တွေမှာတော့တိတာတဲ့လှုပ်ခတ်မှုရှိခဲ့ဘူးလို့လုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်ပြောပြပေးမှာပါရှင်။
ငွေကြေးနဲ့ကုန်စည်နှုန်းမတည်မငြိမ်အခြေအနေတွေပေါ်ပေါက်နေချိန်မှာဗဟိုဘဏ်ကဈေးကွက်ထဲကိုအမေရိကန်ဒေါ်လာတန်း200ဖြစ်တင်းထောက်ပံ့ပေးမယ်အကြောင်းမနေ့ပုတ်ထူးနေ့ညနေပိုင်းကကြေညာခဲ့ပါတယ်ဒီကနေ့စက်တင်ဘာလ1ရက်မှာစည်စည်နှုန်းတွေကကျပ်200ကျော်လောက်ပြန်ကျသွားပါတယ်တလီတာကို2600ကျော်ခဲ့တဲ့ရန်ကုန်အောက်တိန်ဓာတ်ဆီဈေးဟာဒီနေ့မှာကျပ်230ကျသွားပြီး2385ကျပ်နဲ့ဈေးဖွင့်ထားပါတယ်ဒီဇယ်ဈေးတွေလည်းကျပ်100လောက်ပြန်ကျသွားပါတယ်ဒီဝင်မဟုတ်တဲ့ပြင်ပဈေးကွက်မှာတကြက်သားကိုကျပ်35သိန်းအထိရောက်နေတဲ့ရွှေဈေးကလည်း32သိန်းကိုပြန်ဆင်းလာပါတယ်။အခြေခံကုန်စည်နှုန်းကြီးမြင့်လာမှုကိုတက်တာစေဖို့အခုလိုအမေရိကန်ဒေါ်လာတန်း200ကိုပြည်တွင်းဘဏ်တွေကတဆင့်ဈေးကွက်ထဲကိုထည့်ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာပါ။လုပ်ငန်းရှင်တွေနဲ့ပညာရှင်တွေကတော့ရေတို့ကုစားနည်းတွေကစီးပွားရေးကျဆင်းတာကိုကုစားနိုင်လိမ့်မယ်လို့မမြင်ပါဘူး။တကယ်တော့ငွေကြေးဖောင်းပွားပြီးကုန်စည်နှုန်းတက်နေတာကျန်ငွေအပေါ်ယုံကြည်မှုချဆင်းတာတွေကနိုင်ငံရေးပြဿနာပေါ်အခြေခံပြီးဖြစ်လာတာလို့စီးပွားရေးလေလာသုံးသပ်သူဦးငိမ့်စေကဗီဒီယိုကိုပြောပါတယ်ပဋိပက္ခအတွင်းလူတွေရဲ့ကြောက်စိတ်နဲ့မလုံခြုံမှုကလည်းစီးပွားရေးအပေါ်တက်ရောက်မှုရှိပြီးအဆိုးဆုံးအခြေအနေစီကိုဥတည်နေတယ်လို့သူကပြောပါတယ
်အမေခက်ကြည့်ရတာဒီစားလိုက်တဲ့ဟာကဒီတော့ဆက်ဆက်တက်ဖြစ်လာတာပေါ့နောက်တစ်ခုကတော့နိုင်ငံပြည်ကြီးနဲ့ပြည်ပသားအချင်းချင်းနဲ့ဆွေးနွေးမှုကိုဖြစ်စီတယ်ပေါ့အဲ့တော့တချို့နဲ့ကဘယ်လိုဖြစ်လာလဲဆိုတော့ဒီကျွန်တော်တို့ရဲ့ဒီစီးပွားရေးစနစ်ကလည်းဒါပြည်ပြည့်ဖြစ်တဲ့အနေထားတော့ခုဖြစ်သွားပြီပေါ့ဒါတော့ဘယ်လိုမူဝါဒနဲ့ဘယ်လိုပုံစံနဲ့မှတော့ကျွန်တော်တို့ဆက်လို့ဖြစ်ကြမှာတော့မဖြစ်နိုင်ဘူးကျွန်တော်တို့သုံးသပ်တယ်ပေါ့ဒါဆိုကျွန်တော်တို့ဖြည့်ရတယ်လို့စီးပွားရေးစနစ်ကမရှိဘူးကျွန်တော်နိုင်ငံရေးပြဿနာအဖြစ်အခြေခံဖြစ်နေပါ
ဗဟိုဘဏ်ကမကြာခဏဝင်ထိန်းကြောင်းပေးတဲ့ငွေကြေးဈေးကွက်မှာအခုလိုအမေရိကန်ဒေါ်လာတန်း200တွေမကဘဲအမြောက်အများစိုက်ထည့်မယ်ဆိုရင်တောင်မြမစီးပွားရေးပြဿနာပြေလည်သွားဖို့ကိုတန်တရားနဲ့စောင့်ကြည့်နေကြပါတယ်။စားတောက်ကုန်တွေသာမကဘဲမိုဘိုင်းဖုန်းနဲ့လုပ်ငန်းသုံးပစ္စည်းတွေလိုနိုင်ငံခြားကတင်သွင်းတဲ့ကုန်ပစ္စည်းဈေးနှုန်းတွေကလည်းအတက်ဘက်ကိုပဲဥတည်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဖုန်းမျိုးတင်သွင်းနေတဲ့လုပ်ငန်းရှင်တို့ကသူတို့အနေနဲ့အခုနောက်ပိုင်းမှာနိုင်ငံသားငွေပေါက်ဈေးကိုတွက်ပြီးရောင်းချနေရတယ်လို့ VOE ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ပြဿနာပါလဲဆိုမငြိမ်းနဲ့မသိငြိမ်းနဲ့တက်ကြည့်ကြစီကြာနေပြီကျွန်တော်တို့ကအပြင်းအထန်နေတိုင်းကျနေတာတော့မနေ့တတိယညတော့ဒီအဲ့လိုကြတော့ကျွန်တော်တို့က rate တတ်မှတ်လို့မရဘူး။အရင်ကဆိုရင်နောင်ငွေကိုစံထားပြီးတော့တွက်ပြီးအခုသူစံထားတော့ဒေါ်လာနဲ့ပဲထားတယ်။အဲ့တော့သူကလုံးဝအကြောင်းပြစ်လိုက်တော့ရောင်းပြရတယ်ရှင်ရောင်းပြရတယ်ရှင်လို့ကျွန်တော်တို့ကဆက်မရောင်းတော့ဘူး။
အမေရိကန်ဒေါ်လာအပါအဝင်ပြည်တွင်းမှာအသုံးများတဲ့နိုင်ငံခြားငွေတွေရဲ့ကုန်စည်နှုန်းကဆက်တက်နေပြီးကျပ်ငွေတန်ဖိုးကတော့ကျဆင်းနေစေဖြစ်ပါတယ်။ဗဟိုဘဏ်ကသတ်မှတ်ထားတဲ့အမေရိကန်ဒေါ်လာတန်ဖိုးက2100ကျပ်ဖြစ်ပြီးပြင်ပဈေးကွက်ထဲမှာတော့4000ဝန်းကျင်ရှိနေပါတယ်။လက်တွေ့အရောင်းအဝယ်ဖြစ်တာကတော့အ ਨੇ အချင်းပဲရှိတယ်လို့ငွေကြေးလဲလဲသူတွေကပြောပါတယ်။ထိုင်းငွေတစ်ပတ်ကိုကျပ်100အထက်မှာရှိပြီးတရုတ်ငွေကတော့180ယွမ်ကိုမြန်မာငွေကျပ်3000ရှိပါတယ်။မြန်မာငွေတွေကအကျဘက်ကိုဆက်သွားနေတဲ့အတွက်တရုတ်နယ်စပ်မှာမြန်မာငွေနဲ့တရုတ်ငွေလဲလှယ်တာကိုဩဂုတ်လကုန်ပိုင်းကစပြီးယာယီရပ်နားထားတယ်လို့နယ်စပ်ငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်ခင်ဗျာ
။ဓာတ်ဆီနဲ့ရွှေဈေးအနည်းငယ်ပြန်ကျလာတဲ့သတင်းကိုစောင်းဝင်းလိုင်းပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်သတင်းပြပုချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေချက်တာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်နဲ့အနေနဲ့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာဘိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစ်ဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာတာရင်းနဲ့ညာတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမရေခဏနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ်UA Plus application ကို download ရယူပါ
View American တန်းရဲ့ကြာတာပြင်းနေညပိုင်းညမပါတာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9303နဲ့9383 line to meter 51 kHz 5885 line length meter 190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာတာပြင်းနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ပြည်သူ့စစ်အမိခံပြူစော်ဒီဆိုတဲ့ဥဟောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါမြန်မာပြည်သူအများစုကစစ်ကောင်စီကိုစန့်ကျင်ကြပေမဲ့ထောက်ခံသူတွေလည်းရှိပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ပြည်သူနဲ့စစ်ကောင်စီထောက်ခံတဲ့ပြည်သူအချင်းချင်းတိုက်ခိုက်လာအောင်ပြည်သူစစ်နဲ့ပြူစော်တီဖွဲ့စည်းလာပုံကိုဥဟောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင
်ပြည်သူလူထုကခုခံတိုက်ခိုက်တာကိုမနှိမ်နှင်းနိုင်ရင်ပြည်သူအချို့ကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုင်းတဲ့နီးဗျူဟာကို1949ကစပြီးဗမာအစိုးရအဆက်ဆက်ကျင့်သုံးကြပါတယ်ဒီနီးနဲ့တက်ဆိုးရည်တဲ့အစဉ်အလာကြောင့်စစ်ကောင်စီကလည်းပြည်သူကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုက်အောင်ကြိုးပမ်းလာပုံရပါတယ်ဒုလရေးရပြီးတနည်းအတွင်းမှာတပ်မတော်ဟာအစိုက်စိတ်အမွားမွားကွဲနေပါပြီကွန်မြူနီပြည်သူရဲဘော်နဲ့ကရင်သဘုံရဲ့ထိုးစင်ကြောင့်ဗတ်ဆပ်ပရအစိုးရဟာဖြစ်သလိုစုထားတဲ့လူတွေကိုနှစ်နာရီသင်တန်းပေးပြီးစစ်တိုက်ခိုင်းနေရပါတယ်။ဒါကြောင့်စစ်တွင်းကာလမှာတည်ကျွမ်းခဲ့တဲ့ဒေသခံလက်နက်ကိုင်တွေကိုပြန်လည်ဆက်သွယ်ပြီးအစိုးရဘက်ကလူများလာအောင်စီရင်ရပါတယ်။အရေးအကြီးမပြီးလို့ခစ်တစ်တက်မတော်တဲ့ဝင်ခွင့်မရတဲ့ရဲဘော်ဟောင်းအလုတ်လက်မဲ့နဲ့လူစိုးရမြတွေကိုလက်နက်ပေးပြီးစစ်ဝင်တန်းတပ်ကိုဖွဲ့စည်းပါတယ်။လူစိုးလူမိုက်ဒုတိယတွေပါဝင်တဲ့ဖက်ဆပ်ပရရဲ့ဝင်တန်းတပ်ဟာအပေါ်တို့တွေကိုစူးစီးထားတဲ့မိန်လာအိုးကြီးနဲ့တူတယ်လို့ဗိုလ်မှူးချုပ်ဟောင်းအောင်ကြီးကသူ့တေတီမေရီကလဟန်ကို1993ကပြောမှုပါတယ်မိန်လာအိုးကြီးနဲ့အပေါက်ခံရတဲ့တော်လန်ရေးဟာအရှိန်သေးသွားပါတယ
်ပုံကံမှုအရှိန်သေးသွားတဲ့အခါမှာအာနာယဖာဆာမလအဖွဲ့အစည်းဟာအခြေခံလူမှုအဖွဲ့အစည်းတွေကိုဖွဲ့စည်းဖို့ကြိုးပမ်းလာပါတယ်အဲ့ဒီအခါမှာဗိုလ်မှူးချုပ်အောင်ကြီးပြောတဲ့စစ်ဝန်ထမ်းမိန်လာအိုးကြီးဟာ1956ခုနှစ်မှာပြူစော်တီဆိုတဲ့အမည်သက်နဲ့ထွက်ပေါ်လာပါတယ်။တပုန်နှင်းနှင်းရေးဦးစားပေးပြီးအလင်းအမြန်စစ်သားစုဆောင်းတာကြောင့်အကျင့်ပြတ်တကိုးချိုးတွေတပ်မတော်တွေရောက်လာပုံကို1950ဇူလိုင်လထုတ်စစ်ရုံးအထူးအမိန့်မှာဖော်ပြထားပါတယ်။အဲ့ဒီကလေးကစစ်နယ်မြေမှာအဖိုးတန်ပစ္စည်းသိမ်းယူတာတွေဘိန်းမောင်ခုနဲ့ပူးပေါင်းတာတွေမတရားလုပ်တာတွေရှိလာပါတယ်။ဒါကြောင့်ပုံကံမှုအာနေပြီးအရှိန်သေးသွားတာဟာတမရော်ရဲ့အရေးချင်းကြောင့်မဟုတ်ပဲတဘုံဘက်ကညံပြင်းလို့သာဖြစ်ွယ်ရှိတယ်လို့မေရီကလဟန်ကသုံးသပ်ပါတယ
်ဒီလိုနာမည်ပြည့်ရှိခဲ့လို့ပြူစော်တီဆိုတဲ့အမည်ကိုစစ်ကောင်စီကမသုံးတာဖြစ်ပုံရပါတယ်ဒါပေမဲ့ပြူစော်တီဟာလူတိုင်းသိတဲ့လျှော့ဝှက်ချက်လို့ဖြစ်နေပါတယ်စစ်အာဏာသိမ်းပြီးမကြာမီမတ်လ9ရက်နေ့မှာပြူစော်တီအဖွဲ့ကိုမန္တလေးမှာလျှော့ဝှက်ဖွဲ့စည်းလိုက်တယ်လို့ပြူစော်တီဘဟုကထုတ်ပြန်ကြေညာကြောင်း2021 September 25ရက်နေ့ထုတ် BBC သတင်းဆောင်ပါမှာပေါ်ပြပါတယ်။ပြူစော်တီအများစုဟာစစ်မှုထမ်းဟောင်းနဲ့မဘာတာဖြစ်တယ်လို့ဆိုပါတယ်။သတင်းထောက်လိုင်းရေးဟာပြူစော်တီရဲ့အဓိကလုပ်ငန်းတစ်ခုဖြစ်လာပါတယ်။ပြူစော်တီကိုတပ်ဖြတ်တဲ့သတင်းနဲ့ပြူစော်တီကတပ်ဖြတ်တဲ့သတင်းတွေလူမှုခွန်ရက်မှာမကြာခဏတွေ့ရပါတယ်။ကျမ်းပိုပါတီကလည်းပြူစော်တီနဲ့လုံးဝပတ်သက်ခြင်းမရှိဘူးလို့အတိအလင်းကြေညာထားပါတယ
်။ဒါပေမဲ့စစ်ကောင်စီကဖွဲ့စည်းတဲ့ပြည်သူစစ်နဲ့ပြူစော်တီဟာအခြေခံသဘာဝတူညီကြတာမို့တန်တူကြောင်းကွယ်ဖြစ်နေပါတယ်။ပြည်သူစစ်89ဖွဲ့ကိုလက်နက်2000ကျော်တပ်ဆင်ပေးထားတယ်လို့စစ်ကောင်စီခန့်စကိုင်းတိုင်းဝန်ကြီးချုပ်ကနေပြည်တော်အစည်းအဝေးမှာတင်ပြတယ်လို့သတင်းတွေထွက်လာတာကို AP28 ရဲ့နေထုတ်မြန်မာနောက်မှာဖော်ပြပါတယ်။စစ်ကောင်စီရဲ့ပြည်သူစစ်ကိုပြူစော်တီအဖြစ်လူသိများပါတယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ် မော်တော်ရွာကဥဝသဝဆိုတဲ့ဖုန်းတော်ကြီးဟာပြူစောထီကိုဦးဆောင်နေကြောင်းဇွန်လ28ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလကစတင်ဖွဲ့စည်းတာအင်အား 4,000 လောက်ရှိနေပြီလို့သိရပါတယ်။ဒါပေမဲ့ပြူစောထီဖြစ်မှန်းမသိအောင်နေဖို့ညွှန်ကြားထားတယ်လို့ဆိုပါတယ
်။နောက်ပိုင်းမှာပြူစောထီကိုစစ်တင်တန်းပေးပြီးစစ်ကောင်စီတက်တဲ့အတူလက်ခိုင်းတာတွေရှိလာပါတယ်။ပြူစောထီကိုလက်နဲ့ပေးပြီးပြည်သူစစ်လုခိုင်းတဲ့သဘောပါပဲ။ရွေးဦးတော်လာရေးကိုပြည်သူစစ်အင်အားသုံးပြီးတောက်ပြန်တိုက်ခိုက်သွားရမယ်လို့လွန်ခဲ့တဲ့ဧပြီလ28ရက်နေ့ကကျင်းပတဲ့တည်င်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ချရေးဒုဝန်ကြီးကပြောပါတယ်။ပြည်သူပါဝင်တဲ့ပြည်သူလုံခြုံရေးစနစ်ကိုအထောက်အပံ့ပစ္စည်းအပြည့်အစုံနဲ့အကောင်အထည်ဖော်မယ်လို့ဆိုပါတယ်။ပြူစောထီကိုလက်နဲ့တက်ဆင်ပြီးလုံကြုံရေးတက်အနေနဲ့စစ်တိုက်ခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်။ပြူစောထီဟာစစ်ကောင်စီရဲ့ဒေါက်တိုင်တစ်ခုဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကဆိုပါတယ်။ဒါကြောင့်သတင်းယူပြီးဆန္ဒပြတဲ့ပြူစောထီနဲ့လက်နဲ့ခိုင်းပြူစောထီဆိုပြီးနှမျိုးနှစရှိလာပြန်ပါတယ်။ရွာမီးရှို့ပြီးအချမ်းပြတ်တဲ့နေရာမှာလက်နဲ့ခိုင်းပြူစောထီပါဝင်လာပါတယ်။ခိုင်းတာလုပ်တဲ့အတွက်စစ်ကောင်စီကဆူလာချင်းမြင်တာမျိုးလဲမကြာခဏလုတ်တက်ပါလေ။လွန်ခဲ့တဲ့လကပဲစကိုင်းတိုင်းကလေးမြို့နယ်မှာစစ်တပ်ကသိမ်းယူထားတဲ့စိုက်ကဲအစီး130ကိုပြည်သူစစ်အမိကံပြူစောထီးတွေကိုပေးကမ်းကြောင်းသတင်းများမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုမတင်ဆက်ပေးခင်အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်တင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလကုခန်းဆိုင်ရာတွဲဖက်ပါဝင်စာတွေအကြောင်းပြပြပေးထားပါတယ်။ကိုဗစ်နဲ့တုပ်ကွေးကာလမှာကုခန်းအားကောင်းစေဖို့ဟင်းအနှစ်နဲ့သရေစာတချို့အတွက်အာဟာရရှိရာတွေတွဲဖက်ပါဝင်တင်တယ်လို့အာဟာရပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီအတွက်ဟင်းအနှစ်နဲ့ရင်းနှွေးချမ်းလက်ဖက်ရည်ကော်ဖီတက်သီးစာတွေဒီတွဲဖက်သရေစာတွေအတွက်ဘလို့ရွေးချယ်စားသုံးသင့်ပါတယ်လေဒီအကြောင်းနယူးယောက်ကော်နယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပေါင်ပေါက်ခဒေါက်တာခင်မောင်ချိုကိုကိုဝင်းမင်းကအမည်မြန်းထားပါတယ်ရှင
်ဟုတ်ကဲ့ပေါင်ပေါက်ခဒေါက်တာခင်မောင်ချိုခင်ဗျာကျွန်တော်တို့ဒီကိုဗစ်နဲ့တုပ်ကွေးဖြစ်နေခြင်းကိုခံအားအတွက်ပေါ့နော်အဓိကအစားအသောက်ဒီပြင်ဆင်ချက်ပြုတ်စားသုံးသင့်ပုံကိုအရင်ပြောခဲ့ပြီးမှအခုတော့ဆက်မရည်ဒီအဓိကအစားအသောက်တွေနဲ့တွဲပြီးတော့ပါတဲ့အစားအသောက်ဆိုင်ရာတွေကိုဆက်ပြောမှာမို့ဒီဟင်းတွေရတာရှိအောင်အစီငံအချို့များလုံးနေတာအတွက်ဘယ်လိုစပြီးတော့အကြံပြုချင်လဲဆက်မရည
်ချက်တွန်ပြူချက်တွန်ညီချင်းဇပလင်းနန်းနန်းပင်ပင်စိမ့်ရွက်အာမြောက်ပြီးလို့ရှိရင်ငါးတိတိလေးတွေချက်ရင်အုပ်စားတဲ့နန်းနန်းရွက်ပြားလို့ခေါ်တဲ့ရှမ်းနန်းနန်းအဲစနင်းမုတ်ငရုတ်ကောင်းမုတ်ဒီဆနမုတ်ပြချပိုးမုတ်လားဆိုဒါတွေအားလုံးဟာကျွန်တော်တို့ရဲ့မိဖို့တိုင်းမှာအင်ရှင်မာတိုင်းရရွာမှာပဲနေနေမြို့မှာပဲနေနေအင်ရှင်မာတိုင်းရလက်ဆွဲဖြစ်ရမှာဒီကောင်းလေးအခုတော့ကျွန်တော်တို့မြန်မာပြည်မှာအင်ရှင်မာများရဲ့လက်ဆွဲသည်ခရုစီဟင်းချုံမဟုတ်ကြက်သားမဟုတ်အရသာမဟုတ်ပဲငပြာကြီးငါးငပြာကြီးခိမကျော်လေးတပွဲကျော်တာတောင်မှအဲ့ဒါဒီနဲ့ထိတ်ကျော်မှအရသာရှိတယ်ဆိုတော့အမေမွေးပေးလိုက်တဲ့ရှာကတဘာဝတိုင်ကျမ်းမာတဲ့ရှာဒါဒီနဲ့စိုင်းနဲ့ကျင့်ကျင်ပြီးယူလိုက်တော့အဲ့ဒီရှာကြီးကအကျင့်ပါပြီးတော့ရိုးရိုးကျမ်းမာကြီးနဲ့ညီညွတ်အောင်စားတဲ့အစာတောက်ကြီးစားရင်အရသာမရှိတော့ဘူးအဲအဲ့ဒီတော့နောက်ဆက်တွဲရတော့21ရာစုယောဂတွေကတစ်ခုပြီးတစ်ခုသူအဖော်လေးနဲ့လာမှာစီဂျိုသွေးတို့ကြောက်ကနှလုံးကန်စာအိုးအဆုပ်မျိုးစုံလာတော့
ဟုတ်ကဲ့ဆရာမနောက်ရော်ဒီထမင်းဟင်းနဲ့တွဲပါတတ်တာမျိုး
ဒီညံ့ညံ့တတ်တာစားတဲ့ balance diet ဆိုတာလေးဦးဒါစနစ်တကျစားတနေ့ကို3လစ်တာရေ4လစ်တာကိုရေဟိုပဲတောက်ဘာမှဈေးကြီးပေးပြီးတော့ဟန်နီပန်ကြီးလုပ်ပြီးအချိုရေတွေဘူးတွေဘက်တွေဘာမှတောက်စရာမလိုရေပဲတောက်အဲ့တော့ရေးဆိုတော့မြန်မာပြည်မှာတောက်တဲ့ရင်းနှွေးချမ်းကောင်းပါလေ။ကျမကြီးလည်းညီညွတ်တယ်။ဒါပေမဲ့အများစုကကြတော့တောက်တဲ့ပုံစံတည်းကဘလို့မှားလဲဆိုတော့ကဖင်းတက်တွေပါတဲ့ coffee တို့ရင်းနှွေးချမ်းတို့အခုလွယ်လည်တဲ့ဝယ်တောက်တဲ့ coffee mix တို့ tea mix တို့ဒီလိုကဖင်းတက်တွေပါတဲ့ဟာတွေကအဲ့တော့ခန္ဓာကိုယ်ရဲ့ဒီလူတိုင်းမှာမျိုးသားအမျိုးသမီးတန်တက်ဆိုတာအင်မတန်အရေးကြီးတယ်။ခုခံအားတွေကောင်းဖို့ခန္ဓာကိုယ်ရဲ့အုံနောက်ကလှုပ်ဆောင်မှုတွေအကုန်လုံးကိုဇီဝကံမှာဖြစ်စဉ်ယူခန္ဓာကိုယ်တစ်ခုလုံးရဲ့သွေးကိုပို့ပေးဖို့အတွက်အောက်ဆီဂျင်သယ်ပေးနေတဲ့တန်တက်ဆိုတာမရှိမဖြစ်လိုအပ်တာအဲ့ဒီတန်တက်ကိုခန္ဓာကိုယ်စားတဲ့အစာအသောက်တွေစားစားမယ်ပဲမျိုးစုံစားမယ်အသီးတွေအရွက်တွေစားမယ်အဲ့ဒီကရမယ်တန်တက်ကိုအခုပြောတဲ့ကဖင်းတက်က block လုပ်လိုက်တယ် ไอ้တော့မြမပြီမှာပုံမှန်အပြည့်ရင်ွေးကြမ်းလေးကိုထားပြီးသမင်းလေးတစ်လုံးစားလိုက်ရင်ွေးကြမ်းလေးတောက်လိုက်အဲ့တော့ဘာဖြစ်လဲဆိုတန်တက်တွေချုပ်တယ်ပြီးခန္ဓာကိုယ်ကအလုံးမလုံတော့ဘူးအုံနောက်ကိုလည်းတင်းမပို့တော့လူတွေကဟာအုံနောက်တွေကအလုံးမလုံဘူးငါတို့ကညံထိုင်းတယ်ငါတို့ကညံတုံးတယ်ငါတို့ကတော့မှနေလို့ခုခံအားမကောင်းငါတို့ကမြို့ဘာမှမဟုတ်ဘူးကိုယ်ကစားတတ်ပုံမီးစနစ်ကလွဲနေတာအဲ့တော့ရင်ွေးကြမ်းမတောက်အောင်မဟုတ်ဘူးတောက်ရတယ်အစားအသောက်တွေစားပြီးတော့မှအနည်းဆုံးနာယူဝက်45မိနစ်ချားပြီးတော့မှရင်ွေးကြမ်းတောက်မယ်ကော်ဖီတောက်မယ်ဒီကဖိန်းတက်ပါတဲ့ဟာ
ဟုတ်ကဲ့ဆင်မဒီအလားတူသမီးဟင်းနဲ့တွဲစားသုံးတတ်တာမျိုးရောရှိသေးလားဆင်မ
ကဘာပေါ်မှာတူးကြီးတော့နိုင်ငံဖြစ်တယ်ကျမတို့မြန်မာနိုင်ငံကျမတို့မြန်မာလူမျိုးတွေစားကြတယ်လက်ဖက်တုံးသမီးနဲ့လက်ဖက်တုံးနဲ့အခုနာမည်ကြီးတဲ့သမီးလက်ဖက်နယ်လားမသိလက်ဖက်သမီးလို့ခေါ်တယ်ဒါခက်စားလာကြတယ်ဘဲသွားသွားလမ်းဘေးဟိုက်ဝေးတွေမှာလက်ဖက်သမီးစားပါတိတ်ကောင်းတယ်လက်ဖက်ဒီဖာမန်လုပ်ထားတဲ့အတွက်ကျမရင်းနေညီညွတ်တယ်တော့တော်လဲပဲဆဆွားပြောတဲ့တန်တက်မချို့တဲ့အောင်တော့တန်တက်ကျော်သွားတဲ့အစားအသောက်တွေနဲ့တွဲစားရင်တော့ဟိုဘက်ကအစားအသောက်တွေအလဟတ်တက်ဖြစ်သွားမယ်ခန္ဓာကိုယ်ကမဆုပ်ယူတော့ဘလော့ကလုပ်လိုက်တယ်ဒါကြောင့်မို့လို့လက်ဖက်တုံးနဲ့သမင်းနဲ့စားမယ်ဆိုရင်လက်ဖက်သမင်းနဲ့လေးမှာမြေပဲစီလေးတွေတဲကြီးလို့ထည့်ဆဲပုတ်စီလေးတွေထည့်စားမယ်နှမ်းစီလေးတွေမြေကြစီလေးတွေဒါမျိုးလေးတွေဖြစ်နိုင်ရင်ခရမ်းညီမှုလေးပါထည့်တုံးမယ်ဒါဆိုရင်ဟင်းရဲ့လက်ဖက်သမင်းတုပ်ဖြစ်တော့လဲပဲကျမရင်းနေညီညွတ်တယ်လက်ဖက်သမင်းတုပ်ပွဲလေးဆိုဒါမျိုးစားလို့ရတယ်
ဟုတ်ကဲ့ဆင်မနောက်ဒီသမင်းစားပီးမျိုးပဲဖြစ်ဖြစ်ပေါ့နော်တွေ့ပြီးစားတတ်တဲ့ဒီအချိုပွဲသရေစာမျိုးတွေ့ရော
အသည့်အချောက်တွေပေါ့သရေစာစားတဲ့ snacks တွေကျမတို့မြန်မာပြည်မှာလည်း snacks တွေအမျိုးပေါင်းရာနဲ့ရှိရှိတယ်အခုဆိုပိုတောင်ဆိုးသေးတဲ့ထုတ်ပြီးရောင်းကြတာအများကြီးပဲအဲ့တော့ FDA ကလည်းကျမတို့ရဲ့ငွေချင်းအပေါင်းသိနေပါတယ်အကုန်လိုက်ပြီးမစစ်ဆေးနိုင်ပါဘူးအဲ့တော့အဟာရ label တွေကလည်းစနစ်မကျအောင်အဟာရ label ကိုဂူကရနေပြီးတော့ print ထုတ်ပြီးတော့သူတို့ရောင်းမဲ့ပစ္စည်းမှာတံခိုးကတ်ပြီးရောင်းနေတဲ့သူတွေအများကြီးရှိတယ်အဲ့ဒီထုတ်တွေကိုယူပြီးတော့ဓာခွဲကြည့်တဲ့အချိန်မှာသူ့မှာပါဝင်တဲ့အဟာရတံမိုးနဲ့အဲ့အထုတ်ကဲပုံမှာရေးထားတဲ့အဟာရတံမိုးကလုံးဝလွဲတယ်အဲ့တော့ကျမဆယ်တုံးလောက်ကိုကြောက်တော့ယူလာပြီးကျမတခွဲကြည့်လိုက်တယ်အကုန်လွဲတယ်ကျန်တာတွေစဉ်းစားတာကြည့်ပါတော့ဆိုအဲ့တော့ကိုကဘာလုပ်ရမလဲဆိုအသီးတွေလက်လက်ဆက်ဆက်စားလို့ရတယ်လက်လက်ဆက်ဆက်စားတဘာဝအီးတိုင်းအချောက်လှမ်းလို့ရရင်ကိုပါကိုလှမ်းမယ်ဖြူရဲလို့ပြောတယ်အနှစ်တိုက်လို့ရရင်အနှစ်တိုက်မယ်ကိုမှအဲ့လိုမျိုးလေးတွေလောက်တက်တယ်ဆိုရင်ဆိုအခုသင်ပေးနေတဲ့သူတွေလည်း SME တွေပေါ့ဒီ product တွေကိုထုတ်တဲ့သူတွေလည်းအဲ့လိုမျိုးပေါ့ဒီ service ကြမ်းမျိုးကို license ရလို့ထုတ်တာတကယ်တော့ customer တွေကမှဓာရီဓာရီဒီလိုထည့်တာကြိုက်ပါတယ်ဆိုရင်သူတို့ကလည်းထည့်မှာပဲလိုက်ပြီးစစ်ဆေးတဲ့ဟာမရှိသေးဘူးထည့်မှာပဲအဲ့တော့အရေးကြီးဆုံးကဘယ်သူနဲ့ဆိုင်လဲဆိုရင်စားသုံးသူတွေကပဲဒီလိုဘဟုတုတ္တရတွေရပြီလို့ရှိရင်ကိုပါကိုချင့်ချင်ပြီးတော့စားတင်မစားတင်ကိုပါကိုပဲစဉ်းစားတင်တယ်အဲ့တော့ဒါကျမရင်းနဲ့ညီညွတ်အောင်အခုလိုယောဂါတွေကိုဗစ်ကောယာတီတုပ်ကွေးကိုကာကွယ်နိုင်အောင်ကျမတို့စားရမယ့်အစာအတောက်တွေကိုအခုလိုမျိုးလေးပေါ့နော်စီနဲ့ကန်လေးနဲ့အဲတော့ဒီအမြင့်များတဲ့ fiber dust ဆိုတာလေအစာရှည်လမ်းကြောင်းတွေအင်မတန်အရေးကြီးတဲ့အတွက်အမြင့်တဲ့များတဲ့အသီးစုဒီယာဒီမှာဆိုနန်းနန်းသီးတို့တရက်သီးတို့ကြွက်ကောသီးတို့ပေါ်ပါတယ်အသီးတွေဆိုဒါမျိုးတွေကိုစားပေးမယ်အမကပြီးခဲ့တဲ့ယာဒီတော့ပေါ်တဲ့အသီးတွေလည်းညီမကြီးကအခုတည်းရှိနေပါသေးတယ်အထူးသဖြင့်လိုက်ချီးသီးတွေကနဇိုးသီးတွေနကမောက်သီးတွေကလည်းအများအားရှိနေတယ်ဖရဲသီးကလည်းတစ်နှစ်ပတ်လုံးရှိနေတယ်လိမ္မော်သီးတွေဒူးရင်သီးတွေလည်းရှိနေတယ်အသီးအများကြီးမှအများကြီးပဲ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအသီးနောက်အရွက်ရောပေါ့နော်စားတဲ့နေရာမှာတိထားသင့်တဲ့သူတွေရောရှိသေးလားဆင်မ
ယောဂါကြီးရှိတဲ့သူတွေရှိတယ်ယောဂါရောက်စစ်တောက်ရတဲ့သူတွေနှလုံးယောဂါကြောက်ကတ်ယောဂါစီယိုယောဂါအထူးသဖြင့်ကောက်ယောဂါလေဗနာယောဂါတွေးရိုးယောဂါဒီလိုယောဂါနဲ့ပတ်သက်တာတွေနဲ့ဆိုလို့ရှိရင်အဲ့ယောဂါတောက်ရတဲ့ဈေးနဲ့ထိမ့်ညှိပြီးတော့ကိုယ့်ရဲ့ပြတ်တနေချက်ဆံဝင်နဲ့ပြပြီးတော့ကိုစားရမယ်အသည့်အနှံတွေကကျမရင်းနဲ့ညီညွတ်တော်ညာလဲဒီလိုယောဂါအခန့်ရှိတဲ့လူတွေကကြတော့မစားအောင်တော့မဟုတ်စားလို့ရတယ်ဒါပေမဲ့စီးကြမ်းလေးနဲ့ကန့်တက်ပြီးစားရတယ်ဥမာကျမတို့ဒီမေးကြတဲ့ပတ်တော်များများကောက်ယောဂါရှိတယ်ဒီလေးပဲနားရှိကြတဲ့လူတွေကမြန်မာပြည်မှာသူတို့သိတယ်ဒီယူရစ်အက်ဆစ်တွေများတဲ့အတွက်အဲ့တော့သူတို့ကမှုရဲမြင့်ခဲ့ပေါ့လေဒါမစားအောင်အဲ့တော့အဲ့ဒီနောက်တဲ့သိပ္ပံကြီးကြပို့ပြောမယ်ဆိုလို့ရှိရင်ဒီကညှို့လိုဟာမျိုးဆိုလို့ရှိရင်လည်းဒါရှောင်ရမယ့်အထက်မှာပါတယ်ပြီးတော့ပဲပင်ပေါက်ဒါယူရစ်အက်ဆစ်များတဲ့နောက်ဖျူရင်းတွေများတဲ့ဟာတွေပေါ့ဖျူရင်းများတဲ့ဟာတွေဖြစ်တဲ့အတွက်ယူရစ်အက်ဆစ် level ကဝုန်းစုတက်သွားမယ်ဒါဆိုလို့ရှိရင်ခုနကောက်ယောဂါရှိတဲ့သူတို့လေးဘက်နာရှိတဲ့သူကပြဿနာတက်ပြီးခြေထောက်တွေမလှုပ်နိုင်တော့ဘူးလုံးဝအက်ဆစ်တွေအမြင့်ကြီးကိုက်ခဲပြီးတော့ဆိုတော့သူတို့တွေဆိုရင်တော့ခုနအသီးဆိုလေဒီတိုင်းပဲဒီ fructose တရားတက်မြင့်မားတဲ့အသီးတွေကိုသူတို့ရှောင်တဲ့ fructose တွေများခြင်းကြောင့် uric acid level ကဝုန်းစုတက်သွားတာအဲ့တော့ fructose များတဲ့အသီးဆိုဆစောကပြောတယ်ဒီဟာဒီပေါ်တဲ့အတရက်သီးဆိုရင်ဒါသူတို့ရှောင်တဲ့နေအထက်မှာပါတယ်အထူးသဖြင့်စပစ်သီးဆိုရင်လုံးဝရှောင်တဲ့နေအထက်မှာပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမရေကနာကိုနားဆင်ကြရတာဖြစ်ပါတယ်။ View American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်တော်အာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့စစ်ကောင်စီကောင်းဆောင်တဲ့ RCSS ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့တို့ဒုတိယကြိမ်တွေ့ဆုံခဲ့တဲ့သတင်းရခိုင်မှာစစ်တပ်ကပိတ်ဆို့မှုတွေလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်တပ်ထုတ်ကုန်တွေကိုသဘိမ်မှောက်ကြဖို့ရခိုင်လူငယ်တွေကတိုက်တွန်းလိုက်ပါတယ်သတင်းလွှာတွေထဲမှာတော့ချင်းနစ်ချင်းခရိယံအဖွဲ့ချုပ်ကဥပဒေဆိုင်ရာအကူအညီလိုအပ်နေတဲ့ချင်းပြည်သူတွေအတွက်ဥပဒေအထောက်အကူအစီအစဉ်စတင်လိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီခေါင်းဆောင်ပုတ်ချုပ်မူကြီးမင်းအောင်လှိုင်ဖိတ်ခေါ်တဲ့ဒုတိယအကြိမ်ငြိမ်းချမ်းဆွေးနွေးပွဲကို RCSS ဥက္ကဋ္ဌပုတ်ချုပ်ကြီးရစုဦးဆောင်တဲ့အဖွဲ့ကတီတန်တို့ရောက်တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ30ရက်နေ့မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးဩဂုတ်လ31ရက်နေ့မှာတော့ဒုတိယဗိုလ်ချုပ်ကြီးရပြည့်ဦးဆောင်တဲ့အဖွဲ့တို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုအဖွဲ့စည်းအလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပြီးမှဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်နိုင်မှာဖြစ်ကြောင်းငြိမ်းချမ်းရေးကိုလည်းအချင်းချင်းယုံကြည်မှုနဲ့စည်းလုံးမှုဖြင့်တည်ဆောက်မှာတည်တတ်မှာဖြစ်ကြောင်းစစ်ကောင်စီနဲ့တွေ့ဆုံချိန်မှာဗိုလ်ချုပ်ကြီးရော့စ်ကပြောဆိုခဲ့ပါတယ်။ဒီတွေ့ဆုံမှုမှာဖွဲ့စည်းပုံအခြေခံဥပဒေဇယား1ဇယား2ပါအချက်အလက်တွေကိုဆွေးနွေးခဲ့တဲ့အပြင် JICM ဆုံးဖြတ်ချက်ပါ2020အလွန်အစဉ်လိုက်လုပ်ငန်းစဉ်နဲ့အကောင့်ထည့်ဖော်မှုတို့ကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။
ကရင်ပြည်နယ်မြဝတီဝေါ်လီကာလာမတရက်တပြင်ဂိတ်အနီးကနေရာတစ်ခုကိုကျူးကျော်ဖို့ကြိုးစားလာတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ Cobra စစ်ကြောင်း Federal Wing Drone ပူးပေါင်းတပ်ဖွဲ့တို့ဩဂုတ်လ30ရက်နေ့နေ့လယ်2နာရီခွဲလောက်ကနေညနေ4နာရီထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့ Cobra စစ်ကြောင်းကထုတ်ပြန်ထားပါတယ်။အဲဒီတိုက်ပွဲမှာစစ်ကောင်စီဘက်ကကြိုးစားမှုမအောင်မြင်ပဲပြန်လည်ဆုတ်ခွာသွားကြရပြီးထိခိုက်သေးဆုံးမှုတွေကိုတော့စစ်စစ်ဆဲဖြစ်တယ်လို့ Cobra စစ်ကြောင်းဘက်ကပြောပါတယ်။ဩဂုတ်လ28ရက်နေ့ညနေတုန်းကလည်းမြဝတီဝေါ်လီကာလာမပေါ်ရှိကျော်ဝါဘူးဖျားအနီးတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုကော့ဘရာစစ်ကြောင်းနဲ့စီးရီပူပေါင်းဆောင်ရွက်နေတဲ့ Federal Wing Drone အဖွဲ့ကဒရုန်းတွေနဲ့ဗုံးကျဲတိုက်ခိုက်ရာစစ်တပ်ဘက်ကဒုအရာခံဘူးတယောက်အခြားအဆင့်3ယောက်တည်ဆုံးခဲ့တယ်လို့စစ်မီပြင်သတင်းအတီးပြုတ်ချက်အရသိရပါတယ်
ရခိုင်ပြည်မှာစစ်ကောင်စီတပ်ကပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်ကောင်စီထုတ်ကုန်ပစ္စည်းတွေကိုရခိုင်ပြည်သူတွေတပိတ်မောက်ကြဖို့ဩဂုတ်လ30ရက်နေ့မှာရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကိုရက်ကကြေညာချက်ထုတ်ပြီးတိုက်တွန်းလိုက်ပါတယ်။အဲ့ဒီကြေညာချက်မှာရခိုင်ပြည်မှာနေထိုင်ကြတဲ့မိဘပြည်သူတွေအနေနဲ့စစ်တပ်ထုတ်ကုန်ပစ္စည်းတွေဖြစ်တဲ့အရက်ဘီယာနဲ့မိုင်းတဲအပါဝင်လူသုံးကုန်ပစ္စည်းတွေကိုအသုံးမပြုကြဖို့နဲ့ရောင်းဝယ်ဖောက်ကားတာတွေလည်းမလုပ်ကြဖို့တောင်းဆိုထားတာပါ။အဲ့ဒီပစ္စည်းတွေကရတဲ့အမြတ်ငွေတွေကိုလက်နက်တွေဝယ်ယူနေတဲ့စစ်ကောင်စီကိုအားပေးအားမြောက်ရာရောက်တယ်လို့ရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကွန်ရက်တာဝန်ရှိသူတယောက်ကပြောပါတယ်။ရခိုင်ပြည်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေတကြော့ပြန်ဖြစ်လာတဲ့နောက်မှာစစ်ကောင်စီတပ်ကမြို့နယ်တချို့မှာလမ်းတွေကိုပိတ်ပြီးကုန်စီစီးဆင်းခွင့်တွေအရသာသွာလာမှုတွေနဲ့ရိတ်ခါတဲယုခွင့်တွေပိတ်ပင်ထားတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့အကြားတကြော့ပြန်တိုက်ပွဲဖြစ်ပွားလာတဲ့အတွက်စစ်ဘေးရှောင်တွေထပ်မံတိုးလာနေပါတယ်။ပလောဝမြို့နယ်သုံးမိုင်ကျော်ကျော်လောက်ဝေးတဲ့အပေါင်သားကြီးရွာအနီးတစ်ဝိုက်မှာ AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ဩဂုတ်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အပေါင်သားကြီးရွာဒေသခံ200ကျော်ဟာပလောဝမြို့ပေါ်ကိုညရင်းချင်းထွက်ပြေးခိုးလုကြရတယ်လို့စစ်ဘေးရှောင်တွေကဂူငီပေးနေသူတဦးကပြောပါတယ်။ပလောဝမြို့ပေါ်ကိုရောက်ရှိလာတဲ့အဲ့ဒီစစ်ဘေးရှောင်ပြည်သူတွေတဲကအိမ်ထောင်စု54စုကိုမြို့ပေါ်ကစိုက်ကလုံးစင်တာမှာနေရာချထားပြီးကျန်69အိမ်ထောင်စုကတော့နေဆက်ရာဆွေမျိုးတွေထံခက်တနေထိုင်ကြရတယ်လို့သူကဆက်ပြောပါတယ်
ရခိုင်ပြည်နယ်အခြေဆိုင် Development Media Group DMG သတင်းဌာနကသတင်းထောက်နှစ်ယောက်ကိုတရားစွဲထားတဲ့နိုင်ငံတော်အကြီးအကျယ်ပြည်စင်မှုဥပဒေပုံမှန်905ကကြီးကိုစစ်ကောင်စီဘက်ကရဲစခန်းမှာလာရောက်ပိတ်သိမ်းလိုက်ပြီးလို့ DMG သတင်းဌာနကပြောပါတယ်ကြောက်တော်မြို့နယ်မာလာရွာကတိရက်ခန်ရဲ့စပါတောင်းခွန်နေရာကိုစစ်ကောင်စီတပ်ကယူသွားတယ်ဆိုတဲ့သတင်းရေးသားခဲ့တာကြောင့် DMG သတင်းဌာနကသတင်းထောက်မှတ်နှင်းຫນွယ်နဲ့ဒုတိယတာဝန်ခံအက်ဒီတာကိုနေဝင်းစံတို့ကို ပုံမှန် 905 ဂဂျီအပြင်ဆက်တွယ်ရေးဥပဒေပုံမှန် 66 ဂဂျီနဲ့တရားစွဲဆိုခဲ့တာပါ 2021 ခုနှစ်ဇန်နဝါရီလကတည်းကစစ်တွေမြို့နယ်အမတ်နေရဲစခန်းမှာစစ်တပ်ကတရားလိုလုပ်ပြီးအမှုဖွင့်တရားစွဲခဲ့တဲ့ပုံမှန်တွေထဲက905ဂဂျီကိုပိတ်သိမ်းလိုက်ပေမဲ့ဆက်တွယ်ရေးဥပဒေပုံမှန် 66 ဂဂျီအတွက်တော့ဆက်ပြီးတရားရင်ဆိုင်ရအောင်မယ်လို့ DMG သတင်းဌာနကတာဝန်ရှိသူတယောက်ကပြောပါတယ်ဒုတိယတာဝန်ခံကိုနေဝင်းဆန်ကိုပုံမှန်905ဂဂျီကိုပြုတ်သိမ်းပေးလိုက်ပေမဲ့တာဝန်ခံအက်ဒီတာဖြစ်တဲ့ကိုမိုးစော်မြင့်ကတော့66ဂဂျီနဲ့ထပ်မံတရားစွဲခံထားရတယ်လို့ဆိုပါတယ်
ဩဂုတ်လ29ရက်နေ့မှာကြာရောက်ခဲ့တဲ့52နှစ်မြောက်မွန်အမျိုးသားလွတ်မြောက်ရေးတပ်မတော်နေ့အခမ်းအနားတွေကိုမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေနဲ့တပ်ဖွဲ့တွေအခြေစိုက်ထားတဲ့ရေးချောင်းဖျားဒေသကဗဟုဌာနချုပ်မွလမြိုင်ခရိုင်ထဝဲခရိုင်နဲ့တထုံခရိုင်တွေမှာကျင်းပခဲ့ပြီးမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်သားရဲ့တဝန်ဟွာကိုဖတ်ကြားခဲ့ပါတယ်မွန်တို့လက်နက်ကင်တိုက်ပွဲမူဝင်ခင်ကအမျိုးသားရေးအခွင့်အရေးနဲ့ပြည်내ရရှိရေးအတွက်မွန်ကောင်းဆောင်တွေတောင်းဆိုခဲ့တာကိုအတိအမှတ်ပြုတ်ပေးခြင်းမရှိဘဲလက်နက်ကင်တပ်ဖွဲ့ပေါ်ပေါလာမှာပဲအခွင့်အရေးအနည်းငယ်ရရှိလာခဲ့တယ်လို့အဲ့ဒီတဝန်လွှာထဲမှာဖော်ပြထားပါတယ်ဒါကြောင့်မိမိတို့ရဲ့အမျိုးသားကာကွယ်ရေးတပ်ဖွဲ့အင်အားရှိဖို့လိုအပ်ကြောင်းအင်အားနှဲပါနေမယ်ဆိုရင်တပားသူစီရင်ပေးတဲ့အတိုင်းကိုခံသွားရပါလိမ့်မယ်လို့လည်းပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းနစ်ချင်းခရိယန်အဖွဲ့ချုပ်ချင်းဘက်ဒစ်ကွန်ဗင်းရှင်းကချင်းပြည်သူတွေအတွက်ဥပဒေအထောက်အကူပြုအစီအစဉ်စတင်ဆောင်ရွက်နေပြီးဥပဒေဆိုင်ရာအထောက်အကူပြုမှုလိုအပ်နေတဲ့သူတွေအတွက်အချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့သိရပါတယ်။ကိုရောဘတ်ကစူးစီးတင်ဆက်ထားပါတယ်။
အဲ့ဒီဥပဒေအထောက်အကူပြုအစီအစဉ်ကိုလာမယ့်2023ခုနှစ်မတ်လအထိလှုပ်ဆောင်မှာဖြစ်ပြီးချင်းပြည်နယ်ကိုမြို့နယ်အပြင်ကလေးကပေါ်ဒေသရောဒေသတွေလည်းလွှမ်းခြုံနိုင်ဖို့အစီအစဉ်ဆောင်ရွက်ထားတယ်လို့ချင်းနှစ်ချင်းခရိယံဖွဲ့ချုပ်အတွင်းရေးမှူးတိတ်ခါရောရဆရာတော်ဒေါက်တာလောဟာလင်းကပြောပါတယ်
UNDP နဲ့ပေါ့ကျွန်တော်တို့ဘူးတွဲပြီးတော့ဘူးပေါင်းပြီးတော့ program အနေနဲ့လုပ်တာဖြစ်တယ်ပထမဆုံးအနေနဲ့ community နဲ့ဆိုင်တဲ့ဥပဒေပညာပေးလုပ်ငန်းတွေလုပ်တယ်နောက်ပြီးတော့နောက်တစ်ခုကအကယ်၍ဒီ fund စီးပြီးပါရီရှိတဲ့ခါကျရင်လည်းပဲလိုအပ်ရင်ရှေ့နေတွေနဲ့ကျွန်တော်တို့ရှေ့နေတွေနဲ့အထောက်အကူလိုတဲ့ဒီ fund စီးခံတဲ့ပုဂ္ဂိုလ်များရဲ့အနေအထားလည်းပါများဖြစ်မလဲပေါ့လေဒါတွေကိုလည်းပဲကျွန်တော်တို့ကရှေ့နေတွေနဲ့ဆက်လက်ပြီးတော့ဆောင်ရွက်ဖို့လည်းလာမည်တော့ဆောင်ရွက်ဖို့ဖြစ်ပါတယ်ခုကတော့အစလုပ်တဲ့အဆင့်ပဲရှိပါတယ်ဟုတ်တယ်
ယခုလက်ရှိမှာချင်းနှစ်ချင်းခရိယံဖွဲ့ချုပ်အနေနဲ့ချင်းအကျိုးဆောင်ရှိနေဥပဒေကွန်ရက်များနဲ့တွေ့ဆုံတာအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံတာဥပဒေဆိုင်ရာအသိပညာပေးတာတွေလှုပ်ဆောင်နေတယ်လို့လည်းသိရပါတယ်ဥပဒေဆိုင်ရာအကူအညီလိုအပ်နေသူတွေအနေနဲ့ချင်းနှစ်ချင်းခရိယံဖွဲ့ချုပ်ထံအချိန်မရွေးအကူအညီတောင်းခံနိုင်ပြီးအတတ်နိုင်ဆုံးကူညီဆောင်ရွက်သွားမယ်လို့တိတ်ခါရောရဆရာတော်ကဆက်ပြောပါတယ်
ဒီဥမာဖန်စီခံတဲ့ခါမှာဒါမျိုးကြလားသူတို့ဘယ်မှာရှိတယ်နောက်ပုံမှာဘယ်လိုကိစ္စကြောင့်ဖန်ခံရတယ်သူတို့ဥပဒေပိုင်းဆိုင်ရာကနေဘာတွေကူညီနိုင်တာရှိမလဲပေါ့လေဥမာရှင်းရှင်းငါးပြီးတာကအစပေါ့လေစသည်အားဖြင့်ဥပမာသားစုအနေနဲ့ထောင်ဝင်စာတွေတွေ့မယ်ဆိုရင်လည်းပဲဘာတွေကူညီပေးနိုင်မလဲပေါ့လေစသည်အားဖြင့
်ချင်းပြည်နယ်မှာအကြီးဆုံးသောဘာသာရေးအဖွဲ့အစည်းဖြစ်တဲ့ချင်းနှစ်ချင်းခရိယံအဖွဲ့ချုပ်ဟာလွန်ခဲ့တဲ့2016ခုနှစ်ကချင်းဆလွန်မစ်ရှင်ကိုဖွဲ့စည်းခဲ့ပြီးချင်းပြည်နယ်အတွင်းချင်းမျိုးသားတွေပူငင်းငွေငင်းချမ်းရေးအတွက်ချင်းငင်းချမ်းရေးဖိုရမ်တွေလည်းကျင်းပပြုလုပ်ခဲ့ပါတယ်ချင်းနှစ်ချင်းခရိယံဖွဲ့ချုပ်ဟာနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တာမရှိဘဲပြည်သူလူထုကိုအကျိုးပြုလိုတဲ့သဘောနဲ့ဥပဒေဆိုင်ရာအထောက်အကူပြုအစီအစဉ်ကိုလှုပ်ဆောင်ရတာဖြစ်ပြီးချင်းဆလွန်မစ်ရှင်ရဲ့နောက်ဆက်တွဲလုပ်ငန်းတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းကပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဟိုပုံမြို့မှာရှမ်းပြည်နယ်အခြေစိုက်မီဒီယာရှိခုကိုအကြမ်းဖက်မီဒီယာတွေဖြစ်တယ်လို့ပအုပ်ပြည်သူစစ် PNA PNO ကဝါရဖြန့်ထားပါတယ်။ဒါဟာလူထုပေါ်တယောက်မှုမရှိနိုင်ဘူးလို့ရှမ်းပြည်နယ်အတွင်းကမီဒီယာတချို့ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ကျွန်မအမြင်အနေစူးစီးတင်ဆက်ထားတာပါ။ဟိုပုံမျိုးပေါ်မှာရှိတဲ့လမ်းမကြီးတွေလူသွားလမ်းတွေနဲ့နာမည်ကြီးတဲ့စားသောက်ဆိုင်တချို့တွေမှာပြီးခဲ့တဲ့ဩဂတ်လနောက်ဆုံးအပတ်က PNA PNO ပြည်သူ့စစ်အဖွဲ့ကရှမ်းပြည်နယ်ထဲမှာအခြေစိုက်တဲ့မီဒီယာ၈ခုဟာအကြမ်းဖက်မီဒီယာတွေဖြစ်တဲ့ဆိုပြီးတော့ပုံနှိပ်ထားတဲ့စတစ်ကာတွေကိုလိုက်ကတ်ထားတယ်လို့မျိုးကန်တွေကပြောပါတယ်ဒီလိုမျိုးဝါဒဖြန့်နေပေမဲ့တရားမှုမရှိနိုင်ဘူးလို့ဟိုပုံဒေသခံတယောက်ကပြောပါတယ
်တခြားဒီမျိုးကဒင်းတခြားခက်တဲ့လူတွေပါလို့ဆိုလို့ရှိရင်တော့တရားမှာမဟုတ်ဘူးမင်းရဲ့ solution နဲ့ပြောမစတီးလေ။မင်းတရားလို့ခင်ဗျာ။ဆိုဒီကိစ္စလာမှာတောင်းရရတော့မြင်နေလေ
။ PNO PNA ကဘလို့ပဲဝါရဖြန့်ဖြန့်လူလူကတည်ပြီးသားဖြစ်တဲ့အတွက်တရားမှုမရှိနိုင်တာကြောင့်မစိုးရိမ်ဘူးလို့ရှမ်းမြောက်အခြေစိုက်ရွှေပြည်မြေသတင်းဌာနကတာဝန်ရှိသူတယောက်ကပြောပါရယ်။
ကျွန်တော်တို့လုပ်နေတဲ့ပုံစံအသေးစားပြီးတယ်ကျွန်တော်တို့ကတကယ်ကိုလူထုတွေပြည့်ပြီးတော့ရေးသားနေတဲ့ဒရင်းဌာနဆိုတော့သူရဲ့လူထုတွေဆိုတော့ဒါကတော့သူရဲ့ဘာသာဖြစ်နေဆိုတော့သူတေချာသိရတေချာလေးသိရတဲ့အဲ့လိုလူထုကတော့စိတ်ရမှာမဟုတ်ဘူးလူထုတွေကိုယ်တိုင်ကသိနေတယ်
ပိုးကိုပဲအုတ်ချုပ်ခွင့်ရဒေတာတွေမှာလူငယ်တွေကလူမှုကွန်ရက်စာမျက်နှာ Facebook ကိုအသုံးပြုတဲ့သူတွေလည်းများတာကြောင့်တည်အမှားအမှန်ကိုခွဲခြားနိုင်တယ်လို့လည်းလူငယ်တွေကပြောပါတယ်လက်ရှိဟိုပုံမျိုးမှာ PNA ကကတ်ထားတဲ့ဝါဒဖြန့်စာရွက်ထဲမှာတော့ရှမ်းပြည်နယ်ထဲမှာအခြေစိုက်တဲ့တည်မီဒီယာဌာနတွေဖြစ်တဲ့ Tachile News Agency ရွှေပြည်မြေ Shan News ကမောဇာတိုင်းနဲ့ຫນွေဦးတော်လိုင်းကြီးကာလမှာပေါ်လာတဲ့တည်မီဒီယာတွေလည်းပါဝင်ပါတယ်ပို့ပြီးသူစစ် PNO PNA အဖွဲ့ဟာစစ်တပ်ကအာဏာသိမ်းချိန်ကလေးကအစ်စ်ကောင်စီနဲ့ပူးပေါင်းပြီးကြေးရွာတွေထဲမှာတပ်သားတဲ့အာမစုဆောင်းတာဆက်ကြီးကောက်တာမတင်မနေရစစ်တင်တဲ့အတင်းပေးနေတာပို့ပြီးသူတွေကိုရန်ကားနှိပ်စက်နေတာစတဲ့လောက်ရက်တွေကြောင့်ပို့ပြီးသူတွေရဲ့ထောက်ခံမှုကျဆင်းနေတဲ့အဖွဲ့ဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
ပေါ်ချုံမူကြီးမြောင်းလိုင်းဖိတ်ခေါ်တဲ့ဒုတိယအကြိမ်ငင်းချိုင်းဆွေးနွေးပွဲကို RCSS ဥက္ကဋ္ဌပေါ်ချုံကြီးရစဥ်ဆောင်တဲ့အဖွဲ့ကတီးတန့်တွားရောက်တွေ့ဆုံခဲ့ပါတယ်။ရခိုင်မှာစစ်ကောင်စီတပ်ကပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်ကောင်စီထုတ်ကုန်ပစ္စည်းတွေကိုတပိတ်မောက်ကြဖို့ရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကွန်ရက်ကတိုက်တွန်းလိုက်ပါတယ်။
သောရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပြီးသွားမယ်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကြာသပတေးညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့ကြာသပတေးညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြပြပေးပါပါရှင်။
ယူကရိန်းကဇပါရီရှားနျူကလ িয়ার ဒါဗစ်ဆန်ကိုရောက်လာတဲ့ IAEA နိုင်ငံတကာအမှုဆွေးနွေးအေဂျင်စီအဖွဲ့ဟာစက်ရုံဘေးကင်းရေးနဲ့လုံခြုံရေးဆိုင်ရာစမ်းစစ်မှုတွေကိုဒီကနေ့စပြီးတော့လုပ်တော်မှာဖြစ်ပါတယ်။စက်ရုံကနေနျူကလ িয়ার အစစ်သင်အန္တရာယ်ကြုံမှာကိုအများကစိုးရိမ်နေကြအချိန်မှာပဲစက်ရုံတော်ရိုက်မှာတော့ပြစ်ခတ်မှုတွေတိုးလာနေပါတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့ဒီစက်ရုံကနေယူကရိန်းအတွက်လျှက်စစ်တမ်းအဓိကဖြန့်မှုပေးနေတာဖြစ်ပြီးစက်ရုံဝန်ကျင်တော်ရိုက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆက်ဆွဲပြီးတော့အပြစ်တင်နေကြတာလည်းဖြစ်ပါတယ်။အမေရိကန်နဲ့ရုရှားတရုတ်တို့အိန္ဒိယနဲ့လောစ်အပါဝင်တခြားနိုင်ငံတွေနဲ့အတူစီရေးလေ့ကျင့်နေပြီဖြစ်ပါတယ်။ဒီကနေ့အရှိတပတ်ဗိုတဖူးနဲ့အထိတပတ်ကြာမဲ့ဗော့စတော့2022ပူတွဲစစ်ဆင်စီရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲနဲ့တိုင်ဝမ်အရေးအမေရိကန်နဲ့တင်းမာနေချိန်မှာရုရှားကတရုတ်နဲ့စီရေးပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ပြသလိုက်တာလည်းဖြစ်ပါတယ်။NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးတာခံခဲ့ရတဲ့ကင်းပြည်နယ်ရင်းကအစိုးရအဖွဲ့ဝင်ဝန်ကြီး3ဦးဟာဒီကနေ့ဖမ်းတောင်ကလေးအကျဉ်းထောင်ကနေပြန်ပြီးလွတ်မြောက်လာတယ်လို့သူတို့မှုကိုလိုက်ပါဆောင်ရနေတဲ့ရှေ့နေက VOA ကိုအတည်ပြုပါတယ်။ကင်းပြည်နယ်လူမှုရေးဝန်ကြီးဟောင်းဥပိုးဝင်းမောင်ပို့တိုင်းရာဝန်ကြီးဟောင်းခွန်မျိုးတင့်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနဝန်ကြီးဟောင်းဦးမင်းကိုခိုင်တို့3ဦးဖြစ်ပါတယ်။သူတို့ကိုအများပြည်သူတင်ရင်အေးချမ်းမှုပြက်ပြက်အောင်နှုံဆော်အောင်လုပ်တဲ့ရာဇဝတ်ကြီးပုံမှန်95ခွေနဲ့ဖမ်းဆီးပြီးထောင်နဲ့နှစ်နှစ်ပြစ်ဒဏ်ချမှတ်တာပါအခုတော့၈လ18လအကြခံပြီးအချုပ်ရက်နဲ့လွတ်မြောက်လာတယ်လို့ရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ်အဖမ်းခံရတဲ့အဖွဲ့ဝင် NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်ကအကျဉ်းတောင်ထဲမှာကျန်နေသေးတာဖြစ်ပါတယ်အဖမ်းခံတဲ့ရွန်ဂျာလှေရှိဒုက္ခတဲ့ခုနှစ်ဦးဟာဆေးကုသရင်းနဲ့ပဲအသက်ဆုံးပါခဲ့ရပါတယ
်။တင်ပြချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ပိုင်းအင်ဂျင်နီယာတွေကတော့ Vasco Volaric နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American တန်ရဲ့ကြာတာရင်းနဲ့ညပိုင်းညပါတာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ3258တို့အပြင်လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးပဲတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့အေးချမ်းတဲ့ညလေးဖြစ်ပါစေရှင်။ကျမအလေးပါပါ
This program has come to you from the Voice of America, Washington.